America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်မေလ14ရက်တောက်ကြန်နေမနက်ဖက်အစီအစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်စင်နိုင်တယ်လို့ VOA ရဲ့ Facebook Seminar ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမော်မှာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်တဲ့အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
အမှာ AG 1400ကျော်ရှိတဲ့ညရဆိုရင်အကုန်လုံးတက်ပေါင်းခွဲကျော်ကျော်လောက်ရှိတယ်။ဘလော့ကျယောက်ျားတမမဟုတ်ဘူး။မိန်းမသားရောပါရောအကုန်လုံ
းဖြစ်ကောင်စီတက်ဖွဲ့ပြီးနှိမ်နှင်းမှုကြောင့်ငင်းကြံခေအိမ်မှာဒေတာကန်ထောင်ထဲချီတင်းဆောင်နေရတဲ့တဲ့မြန်မာကျမ်းမာရေးဝန်ထမ်းတွေကိုအာဏာပိုင်တွေပြစ်မှတ်ထားနေတဲ့အပေါ်ပြည်တွင်းပြည်ပကပြစ်တင်ရှုတ်ချလိုက်တဲ့တဲ့ဘင်္ဂလားဒေ့ရှ်ကနေစစ်တွေကိုပြန်လာတဲ့ကုန်တယ်တချို့မှာကိုဗစ်ရောဂါကူးစက်နေတဲ့တဲ့တွေကိုလည်းနှาศင်ရမှာပါ။တရင်ပတ်စဉ်ကဏ္ဍမှာတော့ဦးအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသက်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုတော့တောက်ကြနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဇော်ခင်မြို့တက်နဲ့ကိုအောင်ဝင်းဦးတို့ကပြောပြပေးမှာပ
ါဆက်အနာသိမှုစန့်ကျင်ဆန္ဒပြတဲ့သတင်းတင်ပြမှုနဲ့ DVB သတင်းတောက်ကို1300ချလိုက်ချိန်မှာပဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုတော့ပြန်ပြီးလှုပ်ပေးမှာဖြစ်ကြောင်းစစ်အုပ်ချုပ်ရေးကောင်စီကကြေညာနေမှာကြေညာပါတယ်။ DVB သတင်းဌာနရဲ့ဗကိုးတိုင်းသတင်းတောက်ကိုမင်းညိုဟာမတ်လ3ရက်နေ့ကအဖမ်းခံရတာဖြစ်ပြီးမေလ12ရက်နေ့မှာတော့စစ်ခုံရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါဟာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကဆိုရင်ပထမဆုံးထောင်ဒဏ်အပြစ်ပေးတာခံခဲ့ရတဲ့သတင်းတောက်ဖြစ်ပါတယ်။ကိုမင်းညိုဟာရဲတွေရဲ့ရိုင်းနှင်းနှိမ်မတ်မှုကိုခံရတဲ့အပြင်သူ့မိသားစုတွေနဲ့လည်းတွေ့ခွင့်မရကြောင်းနဲ့သူ့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ DVB ကတောင်းဆိုထားပါတယ်။ကိုမင်းညိုလိုပဲဖမ်းဆီးကြားဆွဲဆိုတာခံနေရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုတော့မြန်မာဂျပန်နှစ်နိုင်ငံဆက်ဆံရေးကိုရှေ့ရှုပြီးပြန်လွှတ်ပေးမှာဖြစ်ကြောင်းစစ်တပ်သတင်းဌာနဖြစ်တဲ့မြဝရီကအကြေညာပါတယ
်။ဂျပန်သတင်းတောက်မစ္စတာယူကီကီတာဇူမီဟာဥရေချိုးပေါက်ထားသူဖြစ်ပေမဲ့လည်းမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံတို့ရဲ့အခုအချိန်ထိရင်းနှီးသောဆက်ဆံမှုနဲ့အနာဂတ်ဆက်ဆံရေးကိုရှေ့ရှုပြီးမြန်မာနိုင်ငံအမျိုးသားပြည်နယ်တည်ငြိမ်ရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ရဲ့မေတ္တာရက်ခံချက်ကိုအလေးထားပြီး၎င်းအားဆွဲဆိုထားသောအမှုများကိုပိတ်သိမ်းပြီးပြန်လည်ဆေးလုပ်ပေးတော့မှာဖြစ်ကြောင်းသတင်းထုတ်ပြန်အပ်ပါတယ်
။ Mr. Kita Zumi ဟာ CDM လှုပ်ရှားမှုနဲ့စူပူမှုတွေဆက်လုပ်နိုင်ဖို့ထောက်ခံပေးခဲ့တဲ့အတွက်ရာဇသက်ကြီးပုံမှ905ကကြီအပြင်ဗီဇာစီကံမလိုက်နာမှုတွေနဲ့ဧပြီလ16ရက်နေ့ကတရားဆွဲဆိုခံရတာဖြစ်ပါတယ်။သူဟာလဲစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပထမဆုံးတရားဆွဲဆိုတာခံရတဲ့နိုင်ငံခြားသတင်းတောက်ဖြစ်ပါတယ်။မစ္စတာကီတာဇူမီဟာဖေဗရီလတုန်းကတရင်ဖမ်းခံရတာဖြစ်ပြီးအခုဒုတိယချိန်ဖမ်းမခံရခင်နိုင်ပိုင်းမှာမြန်မာစစ်တပ်နဲ့ရဲတွေအကြမ်းဖက်ဖြိုခွဲမှုကြောင့်တည်ဆုံးခဲ့ရသူတွေအတွက်ဂျပန်ရောက်မြန်မာတွေတိုကျိုကဖျားချောင်းမှာဆူတောင်းပွဲကျင်းပတဲ့ဗီဒီယိုဖိုင်ကိုသူ့ Facebook မှာတင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးအဖမ်းခံခဲ့ရတဲ့သတင်းတောက်အယောက်80လောက်ရှိပြီးထက်ဝက်လောက်ဟာဂုဏ်ရီပြန်ပြီးမလွတ်ကြသေးပါဘူး။မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့တရားဝင်နေဆက်ဖြတ်ကျော်လာသူတွေကိုထိုင်းစစ်အကတင်းတင်းကြပ်ကြပ်စောင့်ကြည့်နေချိန်မှာပဲဖျားသုံးဆူနဲ့ကတ်နေတဲ့ကန့်ချနာဘူရီတီနဲ့အပါဝင်နေရာသုံးခုမှာခိုးဝင်လာတဲ့မြန်မာစစ်စုပေါင်းကြရာကျော်အဖမ်းခံခဲ့ရပါတယ်။မေလ7ရက်နေ့မှာကန့်ချနာဘူရီတီနဲ့ထောင်ပါပွန်နယ်စပ်ကနေကားသုံးစီးနဲ့ဝင်လာသူတွေကိုထိုင်းနယ်ခြားဆောင်တပ်တွေကပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ပြီးထွက်ပြေးတဲ့ကားတစ်စီးကတော့အချိန်မထိနိုင်ပဲတိမ်းမောက်ခဲ့တာကြောင့်ကားပေါ်ပါမြန်မာ6ဦးဒဏ်ရာရခဲ့ပါတယ်။အဲ့ဒီကားသုံးစီးကနေဖမ်းမိတဲ့တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား89ယောက်ကတော့သူတို့မွန်ပြည်နယ်ကနေလာကြကြောင်းနဲ့တော်လန်တိုင်းနှစ်ရက်ကြာလမ်းလျှောက်လာခဲ့ရတယ်လို့ပြောပါတယ်။သူတို့ဟာထိုင်းလူမှန်ခိုးတွေကိုတယောက်ထိုင်းဘက်ဝင်16,000ပေးခဲ့ရကြောင်းထိုင်းအာဏာပိုင်ရဲ့စစ်ဆေးတွေ့ရှိချက်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်။စစ်စုပေါင်းမြန်မာနိုင်ငံဘက်ကလာရောက်သူ100ကျော်ကိုမေလ12ရက်တည့်အချိန်မှာဖမ်းမိခဲ့တယ်လို့ထိုင်းလူသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်။အမနည်းအမိရာမဟုတ်တော့သူတို့မိရာတော့မြန်မာဆိုတာကျွန်တော်တို့ကဒီအပေါ်ကလမ်းဖူးလမ်းဖူးတွေနဲ့အဲ့ဒီမှာမြင်တယ်လေနောက်ပြီးတော့ကျတော့ဟိုကန်တနာပူကြီးပေါ့အဲ့ဒီထောင်ပေါင်းနောက်ပြီးတော့တခြားတနေရာတစ်ခုရှိသေးတယ်ကျွန်တော်တို့မဲဆောက်အပေါ်မှာတခု မှမီးရကျွန်တော်ကပိုပရာအပေါ်ပေါ်ထင်တယ်အဲ့မှာလည်းမီးတယ်တရားကျော်ရမှာ
ကိုဗစ်တက်တဲ့လိုင်းကူးစက်မှုကိုထိန်းချုပ်ဖို့စူးစမ်းနေတဲ့ထိုင်းဆိုရကနေဆက်ဒေတာတွေကနေသူ့နိုင်ငံတည်းတရားဝင်ဝင်ရောက်လာမဲ့သူတွေကိုမပြတ်ဆောင့်ကြည့်ပြီးဖမ်းဆီးနေတာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆုံးရသူကစက်ပရင်းနေမှာလဲ 4,000 ကျော်သွားတဲ့အတွက်အခုဆိုတည်ဆုံးသူ 4,000 ကျော်နေတာ2ရက်ရှိနေပါပြီ။အိန္ဒိယမှာတရက်တွင်းလူပေါင်း 4,120 တည်ဆုံးကြရတယ်လို့နောက်ထပ်အကူးဆက်ခံရသူကလည်း 3,000 ခွဲကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကမ္ဘာမှာဒုတိယလူ့ရေအထူးဆက်ဆုံးနိုင်ငံဖြစ်တဲ့အိန္ဒိယမှာအခုလိုကူးဆက်မှုနှုန်းမြင့်မားလာတာကြောင့်လူသားချင်းစာနာမှုဆံရပြက်တနာတွေနဲ့ရင်ဆိုင်နေရပါတယ်။ဆီယံကလေးမလုံလောက်တာနဲ့လူနာရီအားထားရအောက်ဆီဂျင်ဘူးမလုံလောက်တာအပြင်လူတွေအလောင်းတွေမိရှို့ဖို့ပါအခက်အခဲတွေဖြစ်နေတယ်လို့တည်ဆုံးသူရဲ့အတွက်လည်းအစိုးရတည်ဝင်ထုတ်ပြန်ထားတဲ့ဥယျာဉ်တဲ့ပိုးပြီးများနေနိုင်တယ်လို့ကြံ့ကြံ့သူတွေကတုံ့တက်ပါတယ်။ကျယ်သပရင်းနေ့ကတော့အိန္ဒိယအစိုးရအကြံပေးဗင်နာကူမာပေါ်ကလာမယ့်ဩဂုတ်ကနေဒီဇင်ဘာအတွင်းကာကွယ်ဆေးအလုံးပေါင်းသန်း 2,000 ကျော်အင်းရနိုင်ငံသားတွေအတွက်ထုတ်ပြတော့မှာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ
် Be proud to say that 2 billion doses in a matter of 7
လာမယ့်6လ9လလောက်တွင်အင်းရနိုင်ငံသားတွေအတွက်ကာကွယ်ဆေးအလုံးပေါင်း 2 billion လောက်ထုတ်ပြနိုင်တော့မှာဖြစ်ကြောင်းပြောသွားတာပါဒီဆေးတွေထဲမှာ Serum Institute ကထုတ်တဲ့ AstraZeneca အလုံးပေါင်းတန်း950ပေါင်ဝင်မှာဖြစ်ပြီး Bharat Biotech Company ထုတ် Covaxin အလုံးပေါင်းတန်း950ပေါင်ဝင်မှာဖြစ်ကြောင်းလည်းပြောပါတယ်။အိန္ဒိယဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအကြီးအကျယ်ထုတ်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့လူသန်းပေါင်း 1,300 ကျော်နေထိုင်တဲ့အိန္ဒိယမှာဆေးပတ်လည်အောင်ဆေးနှစ်ကြိမ်ထိုးနှံပေးသူက300ခန့်နှုန်းတောင်မရှိသေးပါဘူး။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညာပိုင်းဒိုမီတာ40 kHz 8413ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ကာဇာဒေသမှာတင်းမာမှုတွေကြီးထွားလာနေတာကိုရှော့ချနိုင်မှုနိုင်ငံတကာကတိုက်တွန်းနေချိန်မှာပဲအမတ်ပါလက်စတိုင်းစစ်သွေးကြောအဖွဲ့ကကြာသပတေးနေ့မှာဣသရေလလူနေရပ်ကွက်တွေရော့ကက်တွေနဲ့ထပ်မံပစ်ခတ်ခဲ့တယ်လို့ဣသရေလကလည်းဒီကြောင်းကနေပြန်လည်တက်ခတ်ခဲ့ပါရဲ့ဣသရေလနိုင်ငံတောင်ပိုင်းမှာဒီကြောင်းရန်သတိပေးချက်တွေကြားနေရတာကြာသပတေးနေ့မှာဆိုရင်၄ရက်ရှိတော့ပါပြီပါလက်စတိုင်းစစ်သွေးကြောပစ်ခတ်တဲ့ရော့ကက်တွေကလည်းတယ်လီဗီမျိုးတော့ရောက်ဖက်ထိကြာရောက်နေတာပါဣသရေလတပ်ကတော့ဂါဇာဒေသနဲ့နယ်စပ်မှာကြီးတက်တဲ့တန်ချက်ကာကားတွေအင်အားဖြည့်ထားပြီးပါလက်စတိုင်းနိုင်ငံတွေအထိဝင်တက်နိုင်အောင်လည်းအသင့်ပြင်ထားပါတယ်။ဟာမတ်စ်ဖွဲ့ပြောဝင်ရကတော့ဣသရေလကကျူးကျော်တက်ခတ်လာမယ်ဆိုရင်ထိရိုက်ချဆုံးမှုတွေရင်ဆိုင်ရလိမ့်မယ်လို့သတိပေးကြတာပါ။ဒေသအနေကဆက်လို့ဟာမတ်စ်ဖွဲ့ကရော့ကက်1600လောက်ပစ်ခတ်ခဲ့ပေမဲ့အများစုကိုဣသရေလရဲ့ Iron Dome မစ်ဆိုင်းတုံးရံကာဝေးစနစ်ကကြားဖြတ်ဖြစ်စီးနိုင်ခဲ့ပြီးရော့ကက်400လောက်ကလည်းပြင်းမှတ်ကိုမထိရကစားတီစားထဲမှာပဲကြောက်ရောက်ခဲ့တာလည်းရှိခဲ့တယ်လို့ဣသရေလစစ်တပ်ကပြောပါတယ်။ရော့ကက်နဲ့ပစ်ခတ်မှုတွေကိုဣသရေလဘက်ကလက်တုံပြန်တဲ့အနေနဲ့ဂါဇာတီစားကဟာမတ်စ်ဖွဲ့ရဲ့ရော့ကက်ဖြစ်တဲ့စကန်တွေထောက်လိုင်းရုံနဲ့အဖွဲ့ကောင်းဆောင်တွေနေအိမ်တွေကိုလေကြောင်းကနေပိတ်မတ်ထားတိုက်ခတ်ခဲ့တာပါ။ဂါဇာတီစားမှာရှိတဲ့ဟာမတ်စ်စစ်သွေးကြောအဖွဲ့ရဲ့တပ်မှုတော်တော်များကလည်းဣသရေလရဲ့လေကြောင်းတိုက်ခတ်မှုတွေအတွင်းသေဆုံးခဲ့တဲ့အကြောင်းနှစ်ဖက်တောင်းဝန်ရှိသူတွေပုံထူးနေမှာပဲအတည်ပြုထားပါတယ်။ဣသရေလနဲ့ပါလက်စတိုင်းစစ်သွေးကြောကြားပြစ်ခတ်တွေကြီးထွားနေတဲ့ကိစ္စကိုကုလသမဂ္ဂလူညွန်ရေးကောင်စီမှတောက်ချနေအွန်လိုင်းကနေအရေးပေါ်ဆွေးနွေးဖို့အလဲကျအုတ်တာတရုတ်နိုင်ငံနဲ့အတူနော်ဝေး၊ကျူနီးရှားတို့ကတိုက်တွန်းခဲ့ကြပေမဲ့အမေရိကန်ရဲ့ကန့်ကွက်မှုကြောင့်ကြန့်ကြာမှုတွေရှိနေပါရဲ့။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့တပ်တမန်ရေးအရာဖြစ်ရှင်းနေအောင်ကြိုးပမ်းနေတဲ့အတွက်အချိန်ပေးဖို့လိုတဲ့အကြောင်းပြောဆိုလိုက်ကြပါ
။ We are open to and supportive of a discussion, an open discussion at the United Nations.I think we're looking at early next week.
ကျွန်တော်တို့ကမှဆွေးနွေးဖို့ကျွန်တော်တို့ဘက်ကလမ်းဖွင့်ထားသလိုအားလည်းပေးပါရစေ။ရှင်းလင်းပတ်စောပိုင်းလောက်ဖြစ်လိမ့်မယ်လို့လည်းခန့်မှန်းထားပါရစေ။ဒါမှလည်းတပ်တော်ရေးချိုးဖောက်မှုတွေထိရောက်စေဖို့ချိန်ရမယ်လို့ပြောလင့်ပါတယ်ဆိုပြီးစာသာပေးနေကဝန်ကြီးပလင်ကင်ဒင်းတော်တွေကိုပြောဆိုခဲ့တာပါ။ပရစ်ကတ်တွေထိမ့်မနိုင်သိမ့်မရချိန်နှမျိုးရောက်လာမှာကိုစိုးရိမ်မှုတွေနဲ့တူအမေရိကန်ကထုတ်ကိုယ်စားတယောက်ခန့်အပ်ဆေးလွှတ်ပြီးဖြည့်ရှင်းမှုကြိုးစားနေတယ်လို့အီဂျစ်ကတာနဲ့ကုလသမဂ္ဂတို့ကလည်းအ ပြစ်ခတ်ရစင်းနေအောင်ကျောင်းဝင်စစ်ဆက်ဖို့ကြိုးပမ်းနေပေမဲ့တိုးတက်တဲ့လက္ခဏာတော့မတွေ့ရသေးပါဘူး။တင်မာမှုတွေကြီးထွားလာရကလူငယ်ကောင်စီမှာဒီတစ်ပတ်ထဲနှစ်ချိန်တကပိတ်ဆွေးနွေးကြကြပေမဲ့အီဆွေးရဲ့အဓိကမာမေးဖြစ်တဲ့အမေရိကန်ကတော့အကျိုးမရှိနိုင်ဘူးဆိုပြီးကန့်ကွက်ထားကြောင်းတရားဝင်ကြေညာချက်ထုတ်ပြန်မှုလည်းသဘောတူညီချက်ပြရခဲ့ကြပါဘူး။လူငယ်ကောင်စီမှာကြေညာချက်ထုတ်ပြန်ဖို့ဆိုရင်တော့ဖော်ဝင်15နိုင်ငံရဲ့ဘုံသဘောတူညီမှုရဖို့လိုသလိုကိုဗစ်ကပ်ရောဂါကလာကန့်သတ်ချက်တွေနဲ့အညီအွန်လိုင်းစီဝေဝဲလုပ်ဖို့လည်းအားလုံးကလက်ခံဖို့လိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်းမှာအဓိကရင်းနှီးတင်ဖို့နေတဲ့ Colonial Pipeline ကုမ္ပဏီရဲ့ Computer Snake ကို Russian Internet Hacker တွေတက်ခတ်မှုကြောင့်ဓာတ်ဆီဆိုင်တွေမှာလူတွေအလူရဲ့ဝယ်ယူခဲ့ကြတာ6ရက်ကြာမှာပဲကုမ္ပဏီရဲ့လုပ်ငန်းတွေပြန်လည်စတင်နေပါပြီ။ယာယီခက်ခဲကိုစိတ်ရှိရှိထားရင်ဆိုင်ကြဖို့လည်းသမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါရဲ
့။ Don't panic, number one.I know seeing lines at the pumps or gas stations with no gas can be extremely stressful. But this is a temporary situation.
ကမ္ဘာတစ်ချက်အနေနဲ့ဖိစလန်ဖြစ်ကြဖို့လိုပါတယ်။ဆက်စီဆိုင်နေမှာဆက်စီဆောင်ဆိုင်နေတာစီဆိုင်နေမှာစီမရှိတာတွေကိုမြင်ရတာအင်မတန်မှစိတ်တက်ကြစရာဆိုပေမဲ့ဒါရီယာယာယီပါလို့ကြာသာပင်းတွေကအင်ဗျူမှာသမရပိုင်တွေပြောဆိုကြတာပါ။လူတွေအလူရဲ့ဝင်နေကြတဲ့ခြေမျိုးမှာဆက်စီဆိုင်နေဈေးတင်မရောင်းကြဖို့လဲသမရကသတိပေးပါတယ်။Colonial Pipeline Company ကတော့ Pipeline Snake ကို Baking လုပ်ရင်းမှုရှိရှိပြန်လည်လည်ပတ်နိုင်မှုစီစဉ်ထားပြီး Monterey Bay လောက်မှာဈေးကွက်ကိုတင်ပို့နိုင်တော့မှဖြစ်တဲ့အကြောင်းကြာသာပင်းတွေစောဝဲမှာပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါကီလိုမီတာ1850ရှီလျာရဲ့ Pipeline ကနေနေ့စဉ်ဓာတ်ဆီဒီဇယ်နဲ့လေယာဉ်စီလီတာသန်းပေါင်း380လောက်တင်ပို့နေတာဖြစ်ပါတယ်ရှီလျာရဲ့ Pipeline တစ်လျှောက်လုပ်ငန်းတွေကိုပြန်လည်စတင်ရမှာမီကလုတ်ဖွင့်တယ်လို့မျိုးချက်ချင်းလင်းလင်းတက်ရောက်မှုတွေတွေ့ရမှာမဟုတ်ကြောင်းလဲသမားပိုင်တင်ကသတိပေးရတာပါကုမ္ပဏီရဲ့ကွန်ပျူတာစနစ်ကိုထိန်းချုပ်ထားပြီးဝင်ညှစ်ခဲ့တဲ့ဟက်ကာတွေကိုကုမ္ပဏီကပြီးခဲ့တဲ့တောက်ချက်နေ့မှာပဲခရစ်တိုကာရန်စီတစ်ချက်တည်းငွေနဲ့ဒေါ်လာ5000နီးပါးပေးခဲ့ရတဲ့အကြောင်း Bloomberg သတင်းဌာနကဖော်ပြရပေမဲ့ကုမ္ပဏီဘက်ကတော့သုံးတရားမှတ်ချက်ပေးပြောဆိုတာမရှိပါဘူးအမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးပြရသူတွေအတွက်နှကောင်းစည်းဝတ်ဖို့ကန့်သတ်ချက်ကိုနေရာတော်တော်များမှာဖြေလျှော့ပေးဖို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကကြာသာပေးနေမှာပဲကြေညာလိုက်ပါတယ်။လမ်းညွှန်ချက်အသေးအရလုပ်ငန်းခွင်တွေကျောင်းနေလိုနေရာတွေမှာကာကွယ်ဆေးအပြည့်ထိုးပြရသူတွေနှကောင်းစည်းဝတ်ဖို့မလိုတော့ပေမဲ့ဘတ်စကားတွေ၊လေရင်တွေ၊ဆေးရုံတွေ၊ထောင်တွေနဲ့ဥမဲ့အိမ်တွေခိုးလွန်ရခရီးရီလိုနေရာမျိုးတွေမှာတော့နှကောင်းစည်းဝတ်ချရမှာဖြစ်ပါတယ်။ပုံမှန်ခြေနေကိုပြန်ရောက်နိုင်မှုဒီလိုခြေနေမျိုးကိုအချိန်တော်ကြာစောင့်စားနေခဲ့ရတာလို့လဲကျသာဘင်းတွေကကန့်သတ်ချက်တွေကိုရှော့ဖို့ကြောင့်ခြေညာရမှာ CDC ညွှန်ကြားရေးမှူးဒေါက်တာရိုရှယ်ဝါရန်စကီကပြောဆိုသွားခဲ့တာပါကာဝယ်ဆေးထိုးပြရသူတွေပြင်ပကလူစုလူဝေးချမ်းမှာနှကောင်းစည်းဝတ်ဖို့လမ်းညွှန်ချက်ကိုလည်း CDC ကရုပ်သိမ်းလိုက်ပါတယ်ကာဝယ်ဆေးထိုးတဲ့အကျိုးရလအဖြစ်ဆေးထိုးပြီးသားလူတွေအတွက်ကန့်သတ်ချက်တွေကိုရှော့ပေးဖို့အစိုးရနဲ့ CDC ပေါ်ပြားပိခံရရင်မှာပဲအခုလိုကျင်ညာချက်ထွက်လာတာလည်းဖြစ်ပါရဲ့ကန့်သတ်ချက်တွေရှော့ပေးလိုက်ပြီးမဲ့ကာဝယ်ဆေးထိုးပြီးသားလူတွေနဲ့မထိုးရသေးတဲ့လူတွေကိုခွဲခြားရမှာအခက်အခဲတွေလည်းကြုံရနိုင်ပါတယ်အမေရိကန်မှာနှစ်ချိန်ထိုးရတဲ့ကိုဗစ်ရောဂါကာဝယ်ဆေးထိုးပြီးသားသူကတော့အရွယ်ရောက်သူလူကြီးရဲ့46ရာခိုင်နှုန်းကျော်154သန်းနီးပါးရှိနေပြီးဆေးမချိန်စလုံးထိုးပြီးရသူကတော့118သန်းကျော်ရှိပါတယ်Pfizer ဆေးကုမ္ပဏီကထုတ်လုပ်တဲ့ကာဝယ်ဆေးကိုအသက်12နှစ်နဲ့15နှစ်အရွယ်ကလေးတွေကိုပါထိုးခွင့်ပြုလိုက်တဲ့အတွက်မကြာခင်ရက်တွေအတွင်းကာဝယ်ဆေးထိုးသူတွေအတွက်သိသာသာတိုးလာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးသွားတာပါတော်တာချင်နေအခုနားဆင်နေရတဲ့ VOA American အတန်ရဲ့အစီအစဉ်တွေကို burmese.voanews.com internet ဆိုင်မနာကနေလည်းတစ်ချိန်တည်းမှာပဲထုတ်ဝင်ပေးနေပါတယ်။အခုချိန်ကစလို့သတင်းပေးပို့ချက်တွေနဲ့သတင်းလှော်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။စစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းဖြိုခွဲတာကြောင့်ငင်းကြံခိုင်တလုတ်ကျွေးရအုပ်စုကထောင်ချီတဲ့ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးတော့စာနယ်ရိတ်ခါဆေးဝါးနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတချို့ကပြောပါတယ်။အခုနောက်ဆုံးစစ်တပ်ကအလုံးရင်းနဲ့ဖိနှိပ်ဖြိုခွင်းတာကြောင့်ရွာလုံးကျွတ်နှီးပါထွက်ပြေးရတဲ့အခြေအနေတွေဖြစ်လာရတာပါ။ဒီအကြောင်းအပြည့်စုံကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
။မန္တလေးတိုင်းငင်းကြံခရိုင်တွေကတလုတ်ကျေးရွာအုပ်စုကိုအခုတော့စစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတပ်ဆွဲထားလိုက်ပြီဖြစ်တယ်လို့ထွက်ပြေးလာတဲ့ဒေသခံကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေစစ်တပ်အင်အားရာကနန်းနဲ့လာရောက်ဖြိုခွဲချိန်မှာအနီးအနားမြင်းညံခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခု Kugan Taikai Piraja, Napet Janan, Pikamuri, Shigarawa, Nasadwe Pier, Telojiwa Osugo, Mila Sanina Sato, Boduja Lavri Nirima, Sitaga Aloyene, Wiyo Sininaja, Nasoma Yalongjo Niba, Tapiyare Chiku, Yoke Elu, Donyuya Mimopolu Re, Telodi Dagan to Uga Vioigo Piovale, Tabila Aduri Dema at the Jiwe Uriyo, Kling Eriba, Tonganjo Sibi, Yaya Yajitaga, Wangun Kunida, the Chu Shibeme, A good Osana Ekane Siva, Yiba Kunide Lu Ala Elu, Telodi Daganga, Shimbiavale.
อ๋อเอ็นจีท่องเรียนจบสิเนี่ยเนี่ยส่วนอกน้องกับน้องเวจะจะรอที่สิเนี่ยก็เราจะอยากจะทําหมดไม่ได้อยู่บ่าเลยอกน้องครับอีเป็นช่างเนี่ยที่ว่าอย่างใต้ไข่เนี่ยนี่ตัวเราอามะกูกูเป็นเงินเงินไม่อะไรกูอย่างอันนี้สุดแล้วเออวุ่นเกิดกูจะกูเนี่ยอันนี้ยงก็ดีก็อีหลังจากสุดแล้วเราจะถ้ายี่ต่อยี่เดียวเราโอ้แค่เที่ยวสิ่งเดียวบ่กูเสียว่าสิมีอะไร
คุณน้องจะลงมือในอารมณ์ที่เป็นไปได้ก็ยังมั้งคุณแต่ยังยากดีเลยสิ่งที่การจะรออยู่อันเดียวที่คุณทำบุคคลอยู่ก็น้องที่ไหนเนี่ยยากอยู่หรออารมณ์อยู่ตัวสักตัวนี้อารมณ์กูทายาละอารมณ์อยู่ตัวจะรออยู่ว่ากูอยู่ดูบ่าวเลยดูรอดูมาเลยกูรู้ทัพย์ยาเราได้ที่พิจารณาสุรอแสดงว่าวิญญาณสิ่งนี้มุกับเราที่เปลี่ยนทางเลยก็เนี่ยคุณน้องยากอะไรต้องมาคะแนนเลยส่งแต่คุณน้อง ชกไปเลยอะไรก็น้องชกไปเลยก็ดูดูเขาไปเต้นไปก็เต้นไปกูฟินิกวันยาบ่ถ้าอะไรเนี่ยกี่ยามาอ่ะคงไม่ทำดีหรอกดูเลยก็น้องกูรู้ยังมีเต้นช่วงอะไรเต้นช่วงอะไรเขามาดูดูว่าดูการีก็น้องมองเลยมองเลยดีหรอเอ็นดีเลยมาด้านการีกูอ่ะดูโคตรดีเนี่ยเชียวเชียวดีหรอเอ็นดีวันจะน้องกี่ยานเนี่ยชีเดยินดีเลยยินดีทำเลยกงจีซีเลยกงน้องดูดูกาวเต้
น้าคือว่าเส้นเอ็ดดีน้าเป็นเอ็ดดีน้าสบายดีที่อันลูกหายอยู่ก็คงต้องการเปลี่ยนดีหรอมองดีหรอเป็นจ้าโดยเฉพาะอยู่อะไรล้อเสียแต่ดาหรอจอดยันดีบ้าหลอกเช่นบ้านเราจะลูกจีว่าอุสุกุมาอกุลูชูคุณยาเรลุทิมาเลยจะลองยินาหรอจะลองต้องแข่งในจอดอยู่แข่งในจอดเลยว่าที่องตัว แต่เนี่ยเราไม่น่าไปดีหรอกอารมณ์อยู่ทุกคนเลยลูกก็จะเราไม่น่าบอกน้องท่านเป็นตัวล้อเลยตัวลูกเช่นนั้นลูกนี่ก็พอมาจะเราว่าจังสิวันเดียวจะว่าเราไม่ชิวจะเราแข่งกันนะตัวเล่าใจนักเรียนบอกว่าดีกว่าตีว่ามาไอ้เราจะว่าตัวเล่าก็รู้มาจะมาแข่งในนี้ส่วนใหญ่ที่เสร็จต้นแรงมือไปจะเราอาวุธนี่จะตัวว่าสิ่งที่จะเนี่ยเจริญได้แค่หมู่เดียว
จะลูกดีด้วยกันเนื้อส่วนลุงเอ๋ชาวอุปนิสัยขนาดใหญ่ยินจันนี่เป็นยาเด็กดูการจังดาโกเซงโกทงตีส่งตัวยาวเลยพิคามูด้วยเสด็จบักกาจ้าส่งตัวเชียวสีเดลูดีด้วยกันนี่เดียวไปไหมเสกังสีบักกาเดินทุบยานามิวมิชิตโลวิวเอ็นนี่เนี่ยที่จะตีดูนั่งยันเลยมิชิตได้บ่าวยามันเองมาฟีบอยล่าเตียนนี่เสด็จบักกาอาณาติงเกบีนาวไปอาจารย์เพื่อพิคามูด้วยตีส่งตัวคนยาสิเสจวชีบีลูกวังตงดังกุยานีบ่า
อันนี้ขนาดเล็กเอเอบีบีเพื่อการพิสูจน์เสียงมาพบยาวเลยแต่เมื่อดีเสียงหาเช็คการพิสูจน์จริงๆที่เดลุสิกองสีประกาศตัวเปลี่ยนทางไปเนี่ยกูยังไม่เอาเสด็จไม่เนียนทาร์วะคุณรู้จะมาอีวันนี้เนี่ยปัจจัยเตรียมตัวกูเต็มเสบียจะมาเลยเนี่ยมาเสียอันนั้นเต็มบีจะมาอีวันนี้เนี่ยปอเต็มมาท่านหนึ่งหนึ่งหูเวโก้ในงานนั้นก็ยี่ปอเสด็จเนี่ยเสียงมาเอาไปจากก็โชคชะไหลบีร์ เยมาเยบอสิ่งนี้เดินอุกตาปามอกะเต้าตามอมอุกุอันยังต้องเป็นลูกเป็นบุตรสุไลปาร์เอไอเอฟเอ็มลูกตัวก็เขยในงานนั้นก็เยบอสิ่งนี้เฟดเรชั่นเพื่อจะมาป่าวเนี่ยกบ้านในงานตีดีก็เยบอสิ่งนี้เดินกองส่งในสุพังและแม่เจ้าตั้งสุดาก็ปลุกทุจริตอย่างไหนมาเลยที่จะอุปยสงฆ์กู้เงินมาไม่ได้บาร์เลยโอเค
The statement is really a very strong.
Statement is really a very strong.
ဖော်ပြထားပါတယ်မြန်မာနိုင်ငံကအစ်င့်မြင့်ဆုံးရေးပေါ်ကျန်းမာရေးစောင့်ရှောက်မှုအဖွဲ့ဥက္ကဋ္ဌအနေနဲ့သူကကျမတို့ကမ္ဘာလုံးဆိုင်ရာအရေးပေါ်စောင့်ရှောက်မှုအဖွဲ့ကြီးရဲ့မိသားစုအဖွဲ့ဝင်တွေဖြစ်ပါတယ်နိုင်ငံတကာအရေးပေါ်ဆေးပညာဆိုင်ရာအဖွဲ့ချုပ်ကြီးမှသူကမြန်မာပြည်အတွက်ကိုစားပြုထားသူပါ
ဒါအပြင်မြန်မာသတင်းမီဒီယာတွေကိုလည်းအရေးပေါ်ကုသမှုနဲ့ COVID-19 ဆိုင်ရာအင်တာဗျူးအများအပြားပေးခဲ့တဲ့ဒေါက်တာမမော်ဦးရဲ့အရေးပါဝင်ကိုလည်းကြုံကြုံရေးရအမည်မဖော်လိုတဲ့လူဖော်ကင်ပဲအရေးပေါ်ဆရာဝန်သူက
ဆရာမဦးကတော့ပညာပိုင်းမှာရောအလုပ်လုပ်တဲ့နေရာမှာအရန်တော်တဲ့ဆရာပါစာသင်ရင်လည်းသူကတော်တော်ကောင်းတယ်ကျွမ်းကျင်ရင်ပုံမှန်နဲ့လည်းရှိတယ်ပြီးတော့ဒီ emergency တကူလုံးကြီးကိုစူးစမ်းပြီးတော့သူထူထောင်လာတဲ့ထဲမှာလည်းပါတယ်ဆရာပြီးတော့ protest ဖြစ်နေတဲ့အချိန်တွေမှာပြစ်နေခံနေတဲ့အချိန်တွေမှာတော့အိမ်ကိုတရားမမပြန်မယ်နဲ့သူဆေးရုံမှာပဲအိမ်ဆေးရုံမှာပဲစားပြီးအခုလုံးဆေးကူတယ် protest လုပ်ရမှုတခြားယောဂဖြစ်တဲ့လူတွေကိုကုပေးနေတဲ့အတွက် emergency မှာမရှိမဖြစ်လိုအပ်တဲ့လူတွေအမြဲဆုံးတော့ပြန်လည်လှုပ်စေခြင်း
ဒီနိုင်ငံကရေးပေါ်ဆရာဝန်များအဖွဲ့ချုပ်ရဲ့ညင်ညာချက်ထဲမှာနောက်ထပ်ထူခြားမှုကိုလည်းမြန်မာနိုင်ငံမှာရေးပေါ်ဆေးပညာဆိုင်ရာသင်တန်းတွေပုံမှန်ပို့ချပေးခဲ့တဲ့ဩစတြေးလျရေးပေါ်ဆေးပညာကောလိပ်ပါမောခါလည်းဖြစ်တဲ့ဒေါက်တာဖိလစ်က
Everybody is united globally Africa
ဒီညင်ညာချက်မှာတကွာလုံးအားလုံးညီညွတ်ကြတယ်အာဖရိက၊ဗြိတိန်၊အမေရိက၊ဩစတြေးလျ၊နယူးဇီလန်၊ပစိဖိတ်ဒေသတွေမှာအရန်စိတ်ပူနေကြတယ်အာရှအဖွဲ့ချုပ်ရောနေတဲ့ပင်လယ်အော်ဒေသနောက်လက်တင်အမေရိကကနေဒါကမ္ဘာဒေသတိုင်းကပေါင်းပြီးတော့ပမောခမမော်ဦးကိုချက်ချင်းချွင်းချက်မရှိနဲ့ပြန်လွတ်ပေးဖို့တောင်းဆိုနေတာပါသူတွေမကပါဘူးမြန်မာပြည်သူတွေအတွက်မရှိမဖြစ်နဲ့အရေးပေါ်လိုအပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ပေးနေတာအတွက်နဲ့ထိမ့်သိမ့်ခံနေရတဲ့ကျန်းမာရေးလုပ်သားတွေအားလုံးအတွက်ပါတောင်းဆိုနေတာပါ
ဒေါက်တာမမော်ဦးကအခြားထိမ့်သိမ့်ဖိနှိပ်ခံဆေးဝန်တန်းတွေရှိနေတာကိုလည်းလုံခြုံရေးရအမည်မဖော်လိုတဲ့အထူးကုဆရာဝန်ကြီးတူက
ဒေါက်တာမမော်ဦးကဒီမှာ emergency medicine လို့ခေါ်တဲ့ department မှာပထမဆုံး professor ဆက်တော့နော်မရှိဖြစ်ကြောက်တဲ့သူကြောက်တယ်သူ့လိုလူကြောက်ကိုဖန်ဆီးကြပြီးတော့အခုတည်းကပါတင်းမှမကြဘဲနဲ့ဘာဖြစ်လို့ဖြစ်နေမှမသိဘူးဆိုတော့ကျတော့ဆင်ကြတာကမှန်တယ်ဒေါက်တာမမဦးကမဟုတ်ဘူးကွာအယိုးအထုကဆရာဝန်ကြီးဒေါက်တာကျော်မင်းစိုးဆိုရင်လည်းသူ့တင်းကကြောက်နေတာကြားပြီးကွာဟိုဆက်ကတိမ်မီနောက်ပိုင်းကစပြီးအင်္ဂဘူတိုက်နေတဲ့ဆရာဝန်ကစပါတော့နော်လာရှိဝမြို့နယ်ဆရာဝန်ဒေါက်တာတေတာဒေါက်တာအေးနိုင်နောက်ပြီးတော့ဒါပစိဝန်ကြီးဒေါက်တာတန်းမင်းထော့ဆိုတဲ့အဖွဲ့အစည်းတွေတချို့ဆိုလည်းငါးဆက်ပြီးတော့ဖြတ်ပြီးပုံးချောင်နေရတဲ့ဆရာဝန်တွေကျမကြီးဝန်ထမ်းတွေတူနာပြည့်ဆရာမတွေကျမကြီးခုဦးတွေကအများကြီးပဲကွာ
အခုနိုင်ငံကရေးပေါ်ဆေးပညာအဖွဲ့ချုပ်ကြီးညာချက်ထိရောက်မှုရှိနိုင်ပုံကိုလည်းဒေါက်တာဖိလစ်က
I hope it has a global impact.So certainly
ဒီကျင်းညာချက်တကွာလုံးမှာတည်ရောက်မှုရှိဖို့မျှော်လင့်ပါတယ်။အခုသေးကြတာကတော့ Australia Parliament ရဲ့မြန်မာနိုင်ငံဆိုင်ရာကြားနာပွဲမှာဒီကျင်းညာချက်နဲ့တင်ပြစည်းရုံးနိုင်ခဲ့ပါတယ်။တကွာလုံးဆိုင်ရာကျင်းညာချက်မလို့ကျွန်တော်တို့အနေနဲ့ Britain Parliament ရဲ့တကွာလုံးဆိုင်ရာကျန်းမာရေးကြားနာပွဲမှာပါဆရာဇော်ဝေဆိုးနဲ့တခြားထိပ်ပိုင်းကျန်းမာရေးအရာရှိတွေနဲ့အတူဒီကျင်းညာချက်နဲ့ပြောဆိုနိုင်ခဲ့တာပါ။ Britain နိုင်ငံရေးပေါ်ဆေးပညာကောလိပ်ကလည်းအဖွဲ့ချုပ်အဖွဲ့ဝင်ဖြစ်တဲ့လက်မှတ်ထိုးပေးထားထိရောက်သွားပါတယ်တခြားကမ္ဘာဒေသအသီးသီးကလွှတ်တော်တွေမှာလည်းအဖွဲ့ဝင်တွေအနေနဲ့ဒီကြေညာခြင်းနဲ့အားကောင်းကောင်းတောင်းဆိုပေးနိုင်ပါတယ
်မြန်မာနိုင်ငံထဲမှာလည်းအလားတူတောင်းဆိုမှုမျိုးလိုနေပြီလို့မြန်မာအထုကုဆရာဝန်ကြီးကဆိုပါတယ်အခုလိုအချိန်မှာမြန်မာနိုင်ငံထဲကဆရာဝန်အသင်းတွေအနေနဲ့တောင်းဆိုမှုမရှိသေးပေမဲ့လူငယ်ဆရာဝန်အသင်းတွေကတော့လူမှုမီဒီယာကတစ်ဆင့်စာထုတ်တောင်းဆိုမှုတွေရှိနေတယ်လို့မြန်မာအရေးပေါ်ဆရာဝန်ကဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းဆက်တွေ့နေမြင်ထားတာပါအခုတော့ပြည်တွင်းရွှေစင်းနဲ့ပတ်သက်တဲ့သတင်းသဘောကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာတပတ်အတွင်းကြက်2သိန်းကျော်အထိတက်ခဲ့တဲ့ပြည်တွင်းရွှေစင်းဟာအခုအခါမှာတော့ကြက်3သိန်းနီးပါးအထိဈေးကျသွားပါတယ်။အခုဆိုရင်အခောက်ရွှေတစ်ကျပ်သားကို16သိန်း3000ဈေးပေါက်ပါတယ်။ဗဟိုဘဏ်ကဒေါ်လာငွေထုတ်ရောင်းနေချိန်မှာအခုလိုရွှေစင်းတွေကျသွားတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ရွှေစင်းကွက်သတင်းအပြည့်အစုံကိုမက်ခင်ပြူတွေကတင်ဆက်ပေးမှာပါ။
ပြည်တွင်းမှာအခောက်ရွှေတစ်ကျပ်သားကိုမနေ့ကမြန်မာကျပ်ငွေ18သိန်းကျော်ဈေးပေါက်ခဲ့ပြီးမြဲဒီကနေ့မှာတော့16သိန်းကျော်အထိပြန်ချသွားပါတယ်။ဘန်စနစ်အပေါ်ယုံကြည်မှုကင်းမဲ့လာတာရဲ့နောက်ဆက်တွဲပြည်သူတွေဟာလက်ထဲမှာငွေမထားတော့ဘဲရွှေဝယ်ယူစုဆောင်သူတွေများလာလို့ပြည်တွင်းရွှေဈေးတရရိပ်တက်နေတာပါ။ဒါကြောင့်ဒီတပတ်ချင်းမှာကျပ်2သိန်းကျော်အထိဈေးတက်ခဲ့တာဖြစ်ပါတယ်။အတက်ကျန်းခဲ့တဲ့မြန်မာရွှေဈေးဟာဒီကနေ့မှာတော့ကျပ်3သိန်းလောက်ပြန်ချသွားပါတယ်။ဗဟိုဘဏ်ကဒေါ်လာငွေစက်ကူတွေကိုပထမဆုံးအချိန်ပြည်သူတွေကိုထုတ်ရောင်းတယ်လို့ပုဂ္ဂလိကဘဏ်တွေကိုလေလံစနစ်နဲ့ရောင်းနေတဲ့အတွက်ရွှေဈေးကျသွားတာဖြစ်တယ်လို့ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသိဥက္ကဋ္ဌဦးမျိုးမြင့်ကပြည်သူကိုပြောပါတယ
်အဓိကတော့ဒေါ်လာထုတ်ရောင်းတာလေအဓိကပေါ့နောက်တစ်ခုကကမ္ဘာရွှေဈေးလည်းကျသွားပြီ1850ရာနေပြီ1855လောက်ပဲရှိတယ်ရွှေဈေးကွက်ကတော့လောလောဆယ်တော့ကျွန်တော်တို့အကြပဲပဲသွားဦးမယ်ဗျာကျွန်တော်တို့ကမ္ဘာရွှေဈေးလည်းတဖြည်းဖြည်းတဤဆင်းလာတယ်ပေါ့ဒီဘက်ကကျွန်တော်ဒီတွင်ဒေါ်လာဈေးကလည်းမတက်ဖက်မရဆက်ရောက်ပေးဦးမှာမပြောတာဘူး ဆက်ရောက်မိမယ်ဆိုရင်တော့နည်းနည်းပိုထပ်ကြမယ်။အဲကျွန်တော်ရွှေစည်းကတော့ကြာမှာပါဘူး။လောပြီးတော့မဝယ်ဘူးပဲပေါ့ကျွန်တော်အဝယ်မကြုံဘူးပဲပေါ့။အဝယ်ကြုံခဲ့ရင်ဆိုပြန်ရောက်တဲ့ခါကျတော့အရှုံးပေါ်တော့မှာရောက်လို့
။မေလ12ရက်မနေ့ကနေ့ဒီကနေ့13ရက်နေ့တွေမှာလေလံစနစ်နဲ့ဒေါ်လာစုစုပေါင်း12တန်းဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေကိုရောင်းခဲ့တယ်လို့ဒေါ်လာ 1.6 တန်းကိုလည်းအများပြည်သူကိုပထမဆုံးအကြိမ်ဒီကနေ့ထုတ်ရောက်ပါတယ်။နိုင်ငံရေးအခြေအနေစိုးရိမ်ပြီးရွှေဝယ်ဆုတဲ့သူတွေများလာတာကြောင့်ပြည်တွင်းအခောက်ရွှေဈေးနှုန်းဟာမနေ့ကမေလ12ရက်နေ့တုန်းက 18,600 ချက်စီအထိရောက်ခဲ့ပါတယ်။မြန်မာနိုင်ငံဗဟိုဘဏ်ကဒီမနေ့ညနေပိုင်းမှာပဲအမေရိကန်ဒေါ်လာ6တန်းကိုပုဂ္ဂလိကဘဏ်တွေကိုလေလံစနစ်နဲ့ရောင်းချတယ်လို့ကြေညာပြီးတဲ့နောက်မှာတော့ရွှေဈေးက16သိန်းစွန်းစွန်းအထိပြန်ချသွားတာပါ။ဒီကနေ့မေလ13ရက်နေ့မနက်ပိုင်းမှာအခောက်ရွှေတစ်ချက်သားကို15သိန်း6000အထိဈေးကျသွားပါတယ်။ဆက်ပြီးတော့လည်းရွှေဈေးချလာနိုင်သေးတယ်လို့ရန်ကုန်မြို့ကရွှေဆိုင်ပတ်ရှည်တူဖြစ်တဲ့မချမ်းမြင့်ကြီးကပြောပါတယ်
။ဘဟုကကဒီထောင်းလိုက်ထုတ်ရောင်းလိုက်တာနဲ့သူကရွှေကတော့ဆက်ကျမယ်လို့ထင်တယ်။ဒီနေ့တော့16သိန်း15သိန်း8000အဲ့လောက်ပေါ်ဝင်ကြတော့ရှိတော့ပြန်သွားတော့တယ်လို့ထင်နေရှင်
။ဒေါ်လာဈေးပြောင်းလဲတွေကြားတံပိုးခိုင်ပါတယ်လို့ယူဆထားတဲ့ရွှေတွေကိုဝယ်စုကြတဲ့သူတွေအနေနဲ့ဈေးကျချိန်စောင့်ပြီးဝယ်ယူသင့်တယ်လို့လည်းရွှေလုပ်ငန်းကျွမ်းကျင်သူကိုအေးဟန်ကပြောပါတယ်။
ဟုတ်ပါတော့တော့ထုတ်ရအောင်တော့အလုံးစားကော်လာပြီးဒါပြီးဆက်ကြမလို့ခံမထင်တာပေါ့နော်ကျွန်တော်ရွှေဘက်ပို့ပြီးရွှေကိုလည်းထုတ်ရအောင်ကြတာပေါ့ရွှေလည်းဆက်ကြနိုင်တယ်ဆိုပြီးတော့အဲဒီကမ္ဘာရှင်တွေကတော့လောလောဆယ်ကြနိုင်တယ်ပေါ့နော်ဒါပေမဲ့အများဆုံးသိကြနိုင်မှာပေါ့ဘူးအဲ့တို့လည်းဒီမှာရှင်ကလည်းပြောလို့နိုင်ငံရေးအခြေအနေကြောင့်အဲကြက်ငွေပေါ်မယုံကြည်မှုတွေကြောင့်တော့တော်တော်တက်နေတယ်ပေါ့အခုကြတာလည်းအခိုက်အတန့်အပြည့်အကြပါပဲရွှေကတော့ပြောမယ်ဆိုရင်တော့တော်တော်ကြီးမှာရေရှည်တော့အတက်ပါပဲဒါပေမဲ့လည်းရှိနေတာတော့ဒီအင်းမှာတော့ဝယ်ဖို့ခက်နေပါဗျာ။ဒီအခုချိန်မှာလည်းတမန်တစ်ချောင်းအပြင်းဆုံးပြီးတော့နည်းနည်းလေးအမြင့်လေးဖြစ်နေရဲ့ပေါ့။အဲဒါကြောင့်မို့ဝယ်မယ်ဆိုရင်တစ်ချက်ကြားတဲ့အချိန်မှာပဲဝယ်တင်တာကောင်းနေတယ်ပေါ့
။မြန်မာနိုင်ငံမှာအခောက်ရွှေတစ်ချက်သားကို16သိန်း3000ဒီကနေ့ပေါက်ဈေးရှိပြီးဒေါ်လာဈေးကတော့ပြင်ပငွေလဲကောင်တာတွေမှာဝယ်မယ်ဆိုရင်ဒေါ်လာကို1920ကျပ်ဈေးပေါက်ပါတယ်ရှင
်။မက်ခင်ဖြူသွေးပြောပြပေးသွားတာပါ။အခုတော့ရခိုင်ပြည်နယ်ကကိုဗစ်သတင်းတပုတ်ကိုပြောပြပေးပါမယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာသူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့ရမှာကုန်တယ်၄ယောက်မှာရောဂါပိုးတွေ့ရှိတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောပါရယ်။အခုလိုဘင်္ဂလားဒေ့ရှ်ဘက်ကနေသွားလာကုန်ကူးနေသူတွေကကိုဗစ်အသိပြုလူနာတွေရှိနေပေမဲ့လည်းနယ်စပ်ကုန်သွယ်ရေးကိုပိတ်ဖို့ညွှန်ကြားချက်မရှိသေးဘူးလို့နယ်စပ်ကုန်သွယ်ရေးလုပ်ငန်းရှင်များအတင်းကပြောပါရယ်။ရခိုင်ပြည်နယ်ကလာတဲ့သတင်းအပြည့်အစုံကိုကိုကျော်ကျော်တင်ကပြောပြပေးပါမယ်
။ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေကုန်ကူးပြီးပြန်လာတဲ့ကုန်သင်္ဘော၄စီးပေါ်ကကုန်တွေတွေကိုကိုဗစ် -19 ရောဂါရှိမရှိကျန်းမာရေးတာဝန်ရှိသူတွေစောင့်ကြည့်စစ်ဆေးနေတာမှာအတိပြုလူနာ၄ယောက်တွေ့ရှိခဲ့ပါရယ်။ကုန်တွေတွေကိုသင်္ဘောပေါ်မှာပဲကွာရန်တင်းလို့တီးခြားခွဲထားတဲ့အချိန်စစ်ဆေးတွေ့ရှိတာဖြစ်တယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOA မြန်မာပိုင်းကိုပြောပါတယ
်။ဆက်ကုန်တွေရေးသွားနေတဲ့စင်မောတွေကကျွန်တော်တို့ကွာရန်တင်းဝင်ရတာပေါ့နော်။အဲတော့ကွာရန်တင်းက10ရက်ဝင်ရတယ်ကျွန်တော်တို့3ရက်မြောက်နေ့မှတစ်ချိန်ယူတယ်9ရက်နေ့မှတစ်ချိန်ယူတယ်။အဲဒီ2ချိန် negative ဆိုရင်တော့မှကျွန်တော်တို့က10ရက်တော့နေရတယ်ပြီးတာမှပဲကျွန်တော်တို့ကန့်တက်ခွင့်ရတာပေါ့။အဲတော့အဲလိုစစ်နေတဲ့ကြားမှာวันนี้อ่ะကျွန်တော်တို့ဘုံ၄စီးอ่ะလူ40ဖြစ်လိုက်တာပေါ့အဲ့40တဲ့အားမှာဘုံ၄စီးကလူ2ယောက်2ယောက်စီနဲ့4ယောက်ကပေါ့ဆစ်ဖြစ်တာ
ကိုဗစ်ဒီပြူလူနာကုန်တယ်၄ဦးကိုစစ်တွေပြည်သူဆေးရုံမှာဆေးကုသပေးနေပါတယ်ကိုဗစ်ဒီပြူလူနာတွေ့တာကြောင့်ကုန်တယ်မော၄စီးလုံးကိုကန့်ကောက်ခွင့်မပေးသေးသလိုတင်မောဘော်ကကုန်တယ်တွေကိုလည်းကန့်ဆင်းခွင့်မပေးသေးပဲအသွားအလာကန့်တတ်ထားပြီးစောင့်ကြည့်နေတယ်လို့ရခိုင်ပြည်နယ်ကုန်တယ်များအသိဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ခုကတော့အဲ့ဒီကနေဝင်လာတဲ့၄တွေကိုကျွန်တော်တို့ကဒီဘက်မှာဟိုတက်ဆိုင်ရကျွန်တော်တို့ volunteer တွေကနောက်တက်ဆိုင်ရဒီရေချောင်းရေးတဲ့ကောဒါနေမီတာဝန်ခံတွေလက်ကောအကုန်လုံးကျွန်တော်တို့ညှိနှိုင်းပြီးတော့ဒီဟာကိုပြီးခဲ့တဲ့အင်္ဂါနေ့ကပေါ့လေဒီပတ်အင်္ဂါနေ့ကပဲကျွန်တော်တို့ဟိုဟာစပြီးတော့ဒါနှာခေါင်း test တွေယူပါတယ်ဟို40ယူပါတယ်40ယူခဲ့တဲ့အထဲမှာကျွန်တော်တို့4ဦးပေါ့လေ positive 4ဦးတွေ့တယ်ဆိုပြီးတော့အော်ကျွန်တော်တို့လည်းအကြောင်းကြားပါတယ်ပြီးညနေပိုင်းမှာပဲအဲ့ဒီလေတွေကိုအဲ့ဒီလေပြေးတဲ့လူတွေအကုန်လုံးကတော့ကျွန်တော်တို့ဒီကုသရေးဟိုဌာနကိုသူတို့ကုသရေးဌာနကိုသူတို့ဒီနေ့ကျမရဲ့အစီအစဉ်နဲ့ပဲဒါခေါ်ဆောင်တော့ပါပြီဒါကျန်တဲ့လေသားတွေကိုတော့လက်ရှိအဲ့ဒီလေပေါ်မှာပဲနောက်တစ်ချိန်ယူရအောင်ပါပါသူနောက်တစ်ချိန်ယူပြီးတော့မှဒါ negative ဖြစ်တဲ့လေသားတွေပဲဒါကျွန်တော်တို့ဟိုယူရနေထုတ်ခွင့်ရမှာပေါ့
ရခိုင်ပြည်နယ်ရဲ့အဓိကနေဆက်ကုန်သွယ်ရေးဖြစ်တဲ့စစ်တွေဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးလမ်းကြောင်းတွေကိုပြီးခဲ့တဲ့2020ပြည်နှစ်ဇွန်လကတည်းကကိုဗစ် -19 ကာယရောဂါကူးစက်မှုကြောင့်ပိတ်ထားခဲ့တာပါရောဂါကူးစက်မှုလျော့နေလာတာကြောင့်ပြီးခဲ့တဲ့လ AB လကမှနေဆက်ကုန်သွယ်ရေးလမ်းကြောင်းကိုပြန်ဖွင့်ပေးခဲ့တာပါအခုလို Bengalis nengang gu dua la gong gu nire gong nere chou ma Covid kuse kebe me Majaagin ga ma piang pwene neza gong noe lanyang ni peipu Dasa ya ga nyon ja la ramyo mishi de gu lu Yathani ne gong nanya de ogata u tiang u ga piyo baare
General Yathani ne gong nere samu a tiang ne usa omiro diya u Chichan man man general diya ta nai ne Ta weo di piang wena le lu liu general a da da
တက်လုံနိုင်တယ်ပေါ့လေလုံနိုင်တယ်အတွက်ဒါတွေ့ကြည့်ရခြင်းဖြစ်ပါတယ်အဲဒါဒီဟာအဲ့လိုမလုပ်ဝင်တဲ့ဒါတရားမဝင်ကုန်တယ်မှုနဲ့အများကြီးလုံနေပြီဆိုလို့ချင်းတော့ဒါထင်းချွတ်လာရန်ခက်တော့ပါလိမ့်မယ်ဒီကကြီးနေမှာပြီးခဲ့တဲ့ဖေဖော်ဝါရီလနှစ်ရက်နေ့အထိကိုဗစ် ဒီပြည်လူနာ23ယောက်ရှိပါတယ်မြန်မာနိုင်ငံလုံးမှာစုစုပေါင်းဒီပြည်လူနာကတသိန်း၄သောင်း၃000နီးပါးရှိပြီးသေဆုံးသူ၃000နီးပါးတော့ရှိတယ်လို့ကျန်းမာရေးဌာနဆိုင်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်ကိုဗစ်ရောဂါရှိမရှိစစ်ဆေးတဲ့ဆေးသူတည်တနာဦးစီးဌာနနဲ့ဆေးရုံတွေကဆရာဝန်တွေဆေးဝန်ထမ်းတွေအာဏာပိုင်ဆိုင်တဲ့ရုံးမတ်တဲ့စီဒီအမ်လို့ရှာမှုမှာပါဝင် 1000 ခန်း လောက် ပဲ စစ်ဆေး နိုင် ပါ တယ် ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်အားဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်နေတဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရှင
်။VOA American အတန်ရဲ့တောက်ကြံနေမနက်ပိုင်းစီစဉ်တွေကိုနားဆင်နေရတာပါ VOA American အတန်ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။ဒေါ်သရှင်တွေနားဆင်လို့နဲ့တိတ်တချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုအခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။ပထမဦးဆုံးတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။စစ်တပ်မှာအမိန့်နာခံမှုဟာအရေးအကြီးဆုံးဖြစ်ပေမဲ့ဒီစနစ်ကိုနိုင်ငံရေးမှာကျင့်သုံးတဲ့အခါတိုင်းပြည်ပြည်စည်းရပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြထားပါဗျာ
။ဒီလိုပြည်လားအတွက်အကျိုးမရှိတဲ့အမိန့်ကိုမှမှန်ပြီးရတဲ့အတိုင်းစစ်ဘူတွေကမျက်စိမိတ်နာခံလို့တိုင်းပြည်ပြည်စည်းရတဲ့သာရကတွေကမ္ဘာသမိုင်းမှာအများကြီးရှိပါတယ်။ဒါပေမဲ့အထင်ရှားဆုံးကဖက်စစ်ဂျပန်နဲ့နာဇီဂျာမနီပါ။အာနာရှင်ဟစ်တလာရဲ့လမ်းစဉ်ဟာဂျာမနီကိုပျက်စီးစေမယ်လို့ဗိုလ်ချုပ်တွေကယုံကြည်ကြပေမဲ့အမိတ်နာခံသူကအများစုအမိတ်ဆန့်ကျင်ဖို့ကြိုးပမ်းသူကလူနည်းစုမို့အမိတ်နာခံရင်ဂျာမနီဟာပျက်စီးသွားပါတယ်။အမိတ်နာခံလို့နဲ့ဖက်စစ်ဂျပန်မှာလည်းအထင်အကျုံရှိတဲ့စစ်ဝါဒီတွေအာဏာရခဲ့လို့တိုင်းပြည်ပျက်စီးရပါတယ်။စစ်မှုတိုင်းရဲ့တာဝန်ဝတရားထဲမှာအမိန့်နာခံမှုကိုအရေးအကြီးဆုံးလို့သတ်မှတ်ကြပါတယ်။ဒါပေမဲ့အမှားအမှားဝေဖန်ပိုင်းခြားခြင်းမပြုဘဲအထက်ကပေးတဲ့အမိန့်ကိုမျက်စိမိတ်ပြီးနာခံသင့်သလားဆိုတာစစ်မှုတိုင်းအတွက်အလွန်အရေးကြီးပါတယ်။တနည်းဆိုရင်တော့အထက်ကခိုင်းလို့လုပ်တာကိုအပြစ်မရှိဘူးလို့ခံယူတာဟာစစ်မှုတိုင်းဝတရားကိုအများကြီးထိခိုက်ပြီးလူ့အဖွဲ့အစည်းတစ်ခုလုံးကိုအာဏာရဖြစ်စေပါတယ်။အထက်ကခိုင်းလို့အရသားကိုတတ်တာစိတ်ရဆွေးမှုဖြစ်တယ်ဆိုတော့နိုဒင်ပတ်စစ်ခုံရုံးရဲ့သုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေမှာပါဝင်လာပါလေ
အစိုးရခိုင်းလို့လိုရသူဒါမှမဟုတ်အစိုးရအမိတ်နာခံရသူကိုဥပဒေအရအရေးမယူနိုင်ဘူးလို့တိုကျိုစစ်ခုံရုံးမှာတရားခံဘက်ကခုခံခြေပပါတယ်ဒါပေမဲ့ဒေသခံအရသားနဲ့စစ်တုပ်ပန်းကိုဂျပန်စစ်တပ်ကနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တာထင်ရှားတယ်လို့စာမျက်နှာ2000နီးပါးရှိတဲ့အစီရင်ခံစာမှာဖော်ပြပါတယ်တိုကျိုခုံရုံးမှာကျိုးတန်ကြခံသွားရတဲ့ဗ ပူဇော်ကြီး 6 ယောက်ထဲမှာမြန်မာစစ်မြေပြည်မှာစစ်ဦးစီးချုပ်လုပ်သွားတဲ့ပူဇော်ကြီးဟေးထာရိုခီမူရာလဲပါဝင်ပါတယ်အမိတ်နာခံပြီးလူနေရပ်ကွက်ကိုစစ်မြေပြင်လို့သဘောထားတာကိုနိုင်ငံတကာတရားဥပဒေကလက်မခံနိုင်ပါဘူးအမိတ်နာခံတဲ့စစ်တပ်လေးကိုစစ်ခေါင်းဆောင်ပိုင်းကအလွဲသုံးစားလုပ်တဲ့အခါမှာအမိတ်ပေးသူရောနာခံသူပါအပြစ်ရှိတာကို
နွေရင်ဘတ်နဲ့တိုကျိုစစ်ခုံရုံးကတက်တည်ပြနေပါလေမမမမအမိတ်နာခံနေရတဲ့တပ်မတော်မှာအရာရှိအများစုဟာလက်ရှိစစ်ကောင်းဆောင်တွေမှားယွင်းနေတာကိုသိပြီမဲ့ရုံးထွက်ဖို့အခက်အခဲရှိနေတယ်လို့တိုင်းမြန်မာနေဆက်ကိုရောက်လာတဲ့ခမရငါးနှစ်ရှိကဘိုးကြီးလင်းတက်အောင်ကပြောပါတယ်စစ်မှုရေးရတဲ့မဆိုင်တဲ့ကိစ္စမှာအမိတ်နာခံရတာကြောင့်အမိတ်ပေးသူအလွဲသုံးစားလုပ်တာကို
အားလုံးခံကြရပါတယ်အမိတ်ပေးသူကကအကျိုးအမြတ်ခံစားရတဲ့စနစ်ပါပြည်သူလူထုကြောက်လန့်ပြီးဆန္ဒပြမှုရပ်တန့်သွားဖို့အတွက်ဥကောင်းပွတ်ထွက်အောင်ပြစ်ဖို့လက်ဖြောင့်တက်ဖွဲ့ကိုအမိန်ပေးတာပါတယ်ဒါပေမဲ့ပြည်သူလူထုကဆက်လက်ကန့်ကွက်ဆန္ဒပြနေတဲ့အတွက်စစ်ကောင်စီရဲ့ရည်ရွယ်ချက်မအောင်မြင်ပဲဖြစ်နေပါတယ်မြန်မာပြည်မှာအရသားတွေကိုစစ်တပ်ကတိုက်ခိုက်တပ်ဖြတ်နေတာကြားပါပြ ြုပြီးဂမ်ဘီယာနိုင်ငံကမြန်မာအစိုးရကိုနိုင်ငံတကာတရားရုံးမှာ2019နိုဝင်ဘာလကတရားစွဲပါတယ်။ဒါပေမဲ့နယ်သာလန်နိုင်ငံဒီဟိတ်မြို့ကနိုင်ငံတကာတရားရုံးဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်လူသားမှုကိုစစ်ဆေးအပြစ်ပေးပိုင်ခွင့်မရှိပါဘူး။ကုလသမဂ္ဂအကူအညီနဲ့ပြည်တွင်းမှာဖွဲ့စည်းထားတဲ့ယာယီရာဇဝတ်ခုံရုံးမျိုးကသာလူသားမှုကိုစစ်ဆေးနိုင်ပါတယ်။ဒါကြောင့်မို့မြန်မာအစိုးရလိုက်နာရမယ့်အစီအမံကိုသာနိုင်ငံတကာတရားရုံးကချမှတ်ပေးပါတယ်။လူမျိုးရုံးတပ်ဖြတ်မှုမဖြစ်နိုင်အောင်အစီအစဉ်လေးကိုလှုပ်ထားပြီး2021ဇန်နဝါရီ25မှာမြန်မာဘက်ကအစီရင်ခံစာတင်သွင်းဖို့နဲ့အမှုမပြီးမချင်းအစီရင်ခံစာပုံမှန်တင်သွင်းဖို့ကိုသာညွှန်ကြားထားနိုင်ပါတယ
်။လူမျိုးတုံးတပ်ဖြတ်မှုကို2019ဒီဇင်ဘာလကဒီဟိတ်မှာကျန်းလာတဲ့အခါဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြစ်ရှင်းပါလေ။ပြည်တွင်းပြစ်မှုဆိုင်ရာတရားစီရင်ရေးစနစ်ရဲ့တာဝန်ခံနိုင်မှုဟာအလွန်အရေးကြီးတာမို့ပြည်တွင်းမှာတာဝန်မခံနိုင်မှလားနိုင်ငံတကာတရားစီရင်ရေးစနစ်နဲ့အစားထိုးတဲ့လေလို့ဒေါ်စုကလျှောက်လဲပါလေ။ဖိလစ်ပိုင်ကဝန်ကြီးဟောင်းနဲ့ဂျပန်ကကုလသမဂ္ဂအရာရာဟောင်းပါဝင်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အခမ်းကဏ္ဍကိုလည်းတော်စုကရှင်းပြပါတယ်ပြည်တွင်းခုံရုံးကစုံစမ်းစစ်ဆေးနိုင်တဲ့အတွက်မောင်တော်မျိုးနဲ့အင်းဒင်ရွာကမူဆလင်10ဦးအသက်ခံရမှုမှာစစ်သား3ဦးနဲ့အရာရှိ4ဦးကိုထောင်ဒဏ်10နှစ်စီချမှတ်နိုင်ပါတယ်ဒါပေမဲ့ထောင်ကျပြီးမကြာမီစစ်တပ်ကလူငင်းချမ်းသာခွင့်ပေးတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့တော်စုကဒီဟိတ်မှာပြောပါတယ်တက်ချုံမြင့်အောင်လှရဲ့အမိန့်နဲ့လွတ်ပေးလိုက်ရတာပါတရားဥပဒေနဲ့အညီလုတ်ကိန်းနဲ့စစ်တပ်ဖြစ်လာအောင် NLD အစိုးရကြိုးပမ်းတာကိုဖျက်ဆီးပြီးအမိန့်နာကနဲ့စစ်တပ်ဖြစ်အောင်တချုပ်မင်းအောင်လိုင်ကလှုပ်တာဖြစ်ပါတယ်။ဒီနေ့ဆိုရင်တော့ဒေါ်စုလက်နဲ့ရေးတာကိုတချုပ်မင်းအောင်လိုင်ကခြေနဲ့ဖြစ်တာပါပဲ။အခုတော့စစ်အာဏာသိမ်းပြန်တဲ့အတွက်အမိန့်နာကရင်ဆုံးချုံကြဆင်းတဲ့အဖြစ်ကိုကြုံတွေ့နေရပြီဖြစ်ပါတယ်ခင်ဗျာ။
ကူအောင်ခင်နဲ့ကိုညံဝင်းအောင်တို့တင်ပြပေးသွားတာပါအခုတင်ဆက်မယ့်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်တတိယဆိုင်ကာကွယ်ရေးအကြောင်းကိုပြောပြထားပါတယ်စစ်အာဏာသိမ်းပြီးကျန်းမာရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်ချိန်မှာအိမ်နင်းချင်းနိုင်ငံတွေမှာကူးစက်မြန်ကိုဗစ် -19 မျိုးကွဲသစ်တွေဝင်လာပြီးတတိယဆိုင်မတက်ရအောင်ကာကွယ်ဖို့လိုနေပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းအပြည့်အစုံကိုစီးပညာပေးဆောင်မတွေရေးသားဟောပြောနေတဲ့အထွေထွေယောဂကူဆရာဝန်ကြီးဒေါက်တာနေဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
โอเคดอกตาเมียครับเราเนี่ยမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဒီကျန်းမာရေးလုပ်ငန်းတွေအားနယ်လာချိန်မှာပေါ့เนาะအိန္ဒိယနိုင်ငံတွေမှာကဒီကူးစက်မြန်နဲ့ပိုးမျိုးခွဲတက်ကခေါင်းထောင်တက်လာတာမို့မြန်မာနိုင်ငံတဲကဘာဝင်လာပြီးတော့ဒီကိုဗစ်တတိယလိုင်းဖြစ်လာမှာကိုစိုးရင်ရတာအတွက်ဘလို့ကြိုတင်ပြင်ဆင်ကာကွယ်တင့်တာကိုအဓိကဆွေးနွေးမှာမို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းအခုကျွန်တော်တို့ရဲ့အနေထားရဗမာပြည်ကိုဝင်နေပြီလားစစ်တပ်အုပ်ချုပ်ရောမသိဘူးကျွန်တော်တို့ကအခုကကိုဗစ်ကာကွယ်ဆေးကပေါ်လာတယ်
ပိုတချိန်တော့ Spanish flu ကာကွယ်ဆေးမရှိဘဲနည်းနည်းလောက်ပါသွားလိုက်ရတာ။ဟိုကျွန်တော်တနေ့အတွင်းမှာပဲကာကွယ်ဆေးတွေပေါ်လာတော့ကိုယ်နိုင်ငံလည်းကာကွယ်ဆေးတွေမှားထားတယ်ပို့တာတွေရှိတယ်ဝယ်ထားတယ်နောက်ပိုင်းအာဏာသိမ်းသွားတဲ့ခါကျဒီတစ်ဆိုးရထိုးပေးမဲ့ covid ဆီကိုယုံကြည်မရှိဘူးဒါအပြင် covid ကကုနာဆစ်ဆိုးရခေါင်းဆောင်ကပြောလိုက်တာဒီအိန္ဒိယကာကွယ်ဆေးရောဟိုတရုတ်ကာကွယ်ဆေးရောရုရှားကာကွယ်ဆေးရောထိုးပေးမယ်ဆိုတဲ့စကားတွေသူ့အမေကွန်းထဲမှာပါတယ်တရုတ်ပြည်ကနေပြီးတော့ကာကွယ်ဆေးတွေဒီငါးသိမ်းလို့ရောက်လာပြီဆိုတာမျိုးတွေပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အရင်ဒီကာကွယ်ဆေးထိုးခဲ့တဲ့အနေအထားနဲ့အခုလက်ရှိနောက်ဆုံးအနေအထားကိုနည်းနည်းရှင်းပြလေးရမလားဆရာ
အဲ့တော့ငကိုတော့ကိုဗစ်ရှိကိုကျွန်တော်က28ရက်ချာပြီးထိုးပေးရမှာပေါ့နော်နှလုံးထိုးတာအဲ့တော့ကျွန်တော်တို့ဒီတွတ်တော်ကိုယ်စားလှယ်တွေအမှတ်တွေပေါ့နော်ကျွန်တော်တို့နေပြည်တော်မှာတွတ်တော်မကျင်းပါခင်ဇန်နဝါရီလထဲမှာထိုးပေးလိုက်တာကျွန်တော်ပြောရင်28ရက်ဆိုတော့၄ဘတ်ပြည့်တဲ့နေ့မှာတို့ဒုတိယချိန်မထိုးထောင်ထဲကုန်ရောက်ကုန်တာပဲနောက်အဲ့တော့ဒီဟာအကြံတဲ့လူတွေလည်းပထမပိုင်းကျမ်းမာရေးဟိုနန်းတွေကိုလည်းထိုးပေးထားတယ်တို့ကလည်းစီစဉ်နေလို့ပြီးတော့ပြေးကုန်ရတဲ့ခါကျတော့28ရက်မြောက်မှာဒုတိယကာကွယ်ဆေးမထိုးနိုင်ကြအောင်ထိုးရတဲ့ခါကျတော့အဲ့တော့ကိုဗစ်ပထမထိုးထားတဲ့ကာကွယ်ဆေးကထိရောက်ခဲ့လားပေါ့အဲ့တော့နှစ်ကြိမ်ထိုးမှသူကပြည့်ပြီးသွားပါဆိုတာတော့မှ95ရာခိုင်နှုန်းလောက်ကျွန်တော်တို့ကာကွယ်ပေးနိုင်မှာ100ရာခိုင်နှုန်းမဟုတ်သေးဘူးအကြိမ်မဲထိုးထားလို့90ရာခိုင်နှုန်းလောက်ကခုန3လလောက်လဲကြာတော့တဖြည်းဖြည်းနဲ့တို့ရဲ့ဆွမ်းအားတွေကပြန်ကျလာတာကျလာမကာကွယ်နိုင်တော့ဒီပထမဆေးကာကွယ်ထိုးပြီးတော့လုံးဝပြည့်စည်မကာကွယ်နိုင်တဲ့အပြင်ထက်လဲဒုတိယချိန်မထိုးရဘူးအဲ့တော့ကျွန်တော်တို့ကဒီ CDC တို့ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ရဲ့ကာကွယ်ဆေးထိုးကိုပြန်ကြည့်ရတဲ့အခါကျတော့ကျွန်တော်တို့ကဒီ28ရက်ပေါ့နော်4ဘတ်မကဘဲနဲ့6ဘတ်ကြာမှထိုးလို့ရပါတယ်အဲ့တော့12ဘတ်ဆိုရင်တော့မှကျွန်တော်က3လဖြစ်သွားပြီနော်အခုဆိုတော့အခု3လအတွင်းမှာစစ်တပ်ကပြန်ပြီးထိုးပေးမယ်ဆိုပြီးတော့65နှစ်သက်တွေလာခဲ့ကြပါသူရန်ကုန်မြို့မှာလိုက်ပြီးတော့လော့စပီကာနဲ့ပေါ်တယ်သွားမထိုးကြဘူးဘာကြောင့်လဲဆိုစစ်တပ်ကကုနာပြောပါလားCOVID-19 ရဲ့ဆိုင်ကူးတော်21မပြီးသေးဘူးကူးတော်21ကအရေးတော်ပုံပြည်ဦးတော်လိုင်းရေးပြီးပြအောင်ချမယ်တို့ရဲ့အမိန့်နဲ့နာမခံဘူးတို့လုပ်တာတွေမယုံဘူးဆိုတာမျိုးနဲ့စန့်ကျင်ကြတာပေါ့နော်အဲဒီတော့စစ်တပ်ဘက်ကလည်းကာကွယ်ဆေးထိုးတာမအောင်မြင်ဘူး
ဟုတ်ကဲ့ဆရာအဲ့တော့ဒီ COVID ကာကွယ်ဆေးထိုးဖို့လက်ရှိဖြစ်နေတဲ့အဟန့်တားတွေကိုဘယ်လိုကြော်သွားဖို့အကြံပြုချင်လဲဆရာ
အဲ့တော့တစ်ဖက်မှာလည်းပြန်ကြည့်ရင်အမျိုးသားညီညွတ်ရေးအစိုးရပေါ့နော်တစ်ဖက်ကအစိုးရဖွဲ့လိုက်ပြီးဝန်ကြီးဌာနတွေကျန်းမာရေးဝန်ကြီးတွေပါလည်းပေါ်လာပြီးတို့ကလည်းအခုတို့လက်ချက်မှာယူထားတဲ့ကာကွယ်ဆေးတွေကိုအခုတို့ပြောတဲ့လွမြောက်နေမီတွေကိုရွှေ့ပြောင်းယူဖို့ဒုတိယမတော့ရတဲ့အချိန်မှာအဲဒီလွမြောက်နေမီတွေကိုပို့ပြီးတော့အဲ့ဒီနေမီတွေကစထိုးမယ်ဆိုတဲ့အမျိုးကြီးကျွန်တော်အတန်ကြားလာတာပေါ့နော်ဆိုတော့ထိုင်းနယ်ဇက်မှာပြန်ထိုးမယ်မီဇိုရန်နယ်ဇက်မှာထိုးမယ်ဆိုတဲ့စီမံကိန်းတွေဒါကောင်းတဲ့လုပ်ရပေါ့နော်အဲ့တော့လွမြောက်တဲ့နေမီမှာလူတွေထောင်နဲ့တောင်းနဲ့ချီပြီးတော့အဲ့အိန္ဒိယနယ်ဇက်ကိုအမြန်ဆုံးထိုးပေးနိုင်ရင်ကောင်းတယ်အဲ့တော့တစ်ခါမှလည်းဒီစစ်တပ်ကလူတွေရဲ့ယုံကြည်မှုမဖြစ်တော့ဘယ်လိုလုပ်မလဲဆိုတာ UN တို့အဖွဲ့အစည်းပေါ့နော်အဲ့ဒီအဖွဲ့အစည်းကနေပြီးတော့သူကာဗီလိုကာကွယ်ဆေးတွေကိုထိန်းချုပ်တဲ့လူနန်းတဲ့အဖွဲ့တွေရှိတယ် COVID facility တို့အဲ့တော့အရေးပေါ်ပမာပြည်အတွက်ကုလသမဂ္ဂတို့ဒီမို့ UN အဖွဲ့အစည်းတွေ WHO UNICEF ပေါ့ဗျာ UNFPA နောက်တော့ဒီမို့ UNODS ပေါ့ UNDP ပေါ့ဒီလိုအဖွဲ့အစည်းတွေကနေကြမှတ်ပြီးတော့ထိုးပင်ရင်တော့ပြည်တွင်းပေါ့နော်ခုနပြောတဲ့အစိုးရလုံသမယဒီဘက်ကစစ်တပ်လုံသမယကိုဘယ်သူမှတော့ကျွန်တော်တို့မယုံကြည်သေးဘူးသူတို့ဆေးရုံအသက်ဖွင့်လာလေလူတွေကမယုံကြည်သေးဘူးသူတို့တူလက်တဆုပ်စားလာမယ်လုံနေကြအဲ့တော့လူတွေအတွက်ကိုကျွန်တော်ကတော်တော်လေးစိတ်ပူတာလေကိုဗစ်ကာကွယ်ဆေးရှိရတဲ့ဘယ်လိုစီမံကိန်းတွေနဲ့ဘယ်လိုလုပ်ကြမှာလဲပေါ့နော်တစ်ဖက်ကဒီစစ်ကောင်ကောင်စီရဲ့အကြမ်းမာရေးကလည်းကောင်းကောင်းတက်မဝင်သေးတော့အကြမ်းမာရေးကဏ္ဍကြီးတစ်ခုလုံးကတော်တော်များများပြိုလဲသွားတော့ပြန်လဲထူထောင်မှုကအင်မတန်စိတ်ပူစရာပါ
ဟုတ်ကဲ့ဆရာတစ်ဖက်မှာကဒီကိုဗစ်ဖြစ်နှုန်းတွေဘလောက်ထိရှိတာကိုလက်တွေ့မသိနိုင်တာပေါ့နော်စစ်ဆေးမှုတွေနေတဲ့ခါကျတော့ဖြစ်နေတဲ့ထင်မိသူတွေလည်းစိတ်မပူတာလည်းပါမှာပေါ့နော်အဲ့ဒီတော့ဖြစ်လာခဲ့ရောဆရာကြီးဒီလက္ခဏာအပိုင်းနဲ့ပတ်သက်ပြီးတော့အရင်လိုပဲလားပြောင်းလာတာတွေရောရှိသလားဆရာကြီးကြိုပြီးတော့သတိပြုမိနေအောင်လို
့ကိုဗစ်ရဲ့လက္ခဏာတွေမှာအရင်တော့အသက်ရှူချက်တယ်မောတယ်ချောင်းဆိုးတယ်ဆိုတာအမေနောက်ပိုင်းအနံ့ပြောက်တယ်အရသာပြောက်တယ်နောက်ထပ်အခုဘာကြီးထပ်တွေ့လာလဲဆိုတော့ကိုယ်လက်မအီမသာဘိုင်းနာမျက်မီးရောင်ပေါ့မျက်စိနာအခြေရောက်ဒီလက်တွေမှာနီပင်တွေထွက်ရောင်ကိုင်းအဲ့လိုတွေပါလာပြီဗျအဲ့တော့လက္ခဏာတွေကလည်းပြောင်းလဲလာတယ်ဗိုင်းရပ်စ်ကသဘောသဘာဝကလည်းမျိုးရိုးဗီဇတွေထပ်တက်ဆက်ပြောင်းလာတယ်ဆိုတော့အခုလက်ရှိထုတ်ထားတဲ့ပါဝယ်ဈေးတွေကတော့ဒီမျိုးရိုးဗီဇပြောင်းတာတွေကိုနိုင်ပါတယ်လို့တော့ကမ္ဘာအသက်မှာတော့လုပ်နေကြတယ်အင်္ဂလန်လိုနိုင်ငံတွေမှာအများကြီးထိန်းချုပ်ထိုးနိုင်ကြတဲ့အကြောင်းသူတို့တော်တော်လေးထိန်းချုပ်ထားနိုင်တယ်အမေရိကန်မှာလည်းတော်တော်လေးကာကွယ်ဈေးနဲ့တော်တော်ထိန်းချုပ်ထားနိုင်တယ်အိန္ဒိယမှာကာကွယ်ဈေးထုတ်နေပေမဲ့လည်းမနိုင်မနှင်းပေါက်ကွဲနေတာတွေရှိတယ်မလုံလောက်ဘူးလို့ပြောလာတော့ကျွန်တော်နိုင်ငံတော်ရထားတဲ့ကာကွယ်ဈေးနောက်ထပ်ရမယ့်ကာကွယ်ဈေးအရင်အစိုးရလက်ထက်ကပေးထားတဲ့ပတ်စံနဲ့ဝယ်ထားတဲ့ကာကွယ်ဈေး
23,000 pandemic ji bor no di spain tau kwe ye da ma long pauk kwe do la ba ma nai ngan bian pauk kwe do ma la so la jano sik pu sia be na mae kan kaung da le ti che ka lo lu le so ma mya lo master da lo tu ya ba de si be do so jano lo chi be tet tet bor da ba mae le lu yin 6 be khwa da lo jano taim ma tu ya bu let di myo myo kain lwe bi do hand sanitizer let sei da de taim ma tu ya do bu lu gain lu gain ma lo ha 921 ka lo a ye ji de mman ne 2 dollar ye aung wa me
ဒီစိန်ထဲမှာပဲငါတို့ကိုဗစ်ကြောင့်မသိသေးရဆိုတဲ့စိတ်ထပ်ပြီးတော့ကိုဗစ်ကိုလည်းနိုင်နာကြပါအရေးတော်ပုံတသားရဲပုံများကျွန်တော်မှားကြချင်ပါဒီကြားထဲမှာဒီကိုဗစ်နဲ့ရောဂါန္တရာကနေတက်တန္တရာကတွဲပြီးတော့လူရဲ့သေးသေးပျက်စီးမှာဆိုရင်လည်းတွေ့ကြအောင်အရေးတော်ပုံတသားများတော့ကိုဗစ်ကကွယ်သေးလေးလေမိမိကိုယ်တိုင်မိမိအားစာကောင်းမယ်ဆိုတာနဲ့ယူဆိုင်ကြပါလို့တော့ကျွန်တော်ပြောချင်ပါတယ
ဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်နှင်းမြန်းထားတာပါအခုတစ်ခါမှာတော့မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI ဝိုင်းတော်သားတွေကစူးစမ်းတင်ဆက်ပေးတာတဲ့တိုင်းရင်းသတင်းတော်ဌာနကိုနားဆင်ရမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မန်စီမိုးမောက်နဲ့ရွှေကူမြို့နယ်အတွင်းမှာ KIA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်ထိုင်းနိုင်ငံဘက်ကမှယာယီတွားရောက်ခိုလုံနေကြတဲ့ကရင်စစ်ပေးဆောင်တွေကိုနေရက်အတင်းပြန်မပို့ဖို့တန်လွင်မြစ်ပြည်သူလူထုကွန်ရက်ကတောင်းဆိုလိုက်တယ်ဆိုတာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ထဲမှာဝန်နိုင်ငံရေးပါတီကပုဂ္ဂိုလ်တချို့ပါဝင်နေတဲ့အပေါ်ဝန်ကြီးချုပ်ပါတီကလည်းဘလို့အမြင်ရှိနေတယ်လဲဆိုတဲ့အကြောင်းလေးကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းမရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့နယ်မိုးမောင်မြို့နယ်နဲ့ရွှေကူမြို့နယ်အတွင်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာနေပြီးလေရင်တွေနဲ့လည်းလာရောက်ပစ်ခတ်နေတယ်လို့ဒေသခံတွေနဲ့ KIO တာဝန်ရှိသူတွေကပြောပါတယ်မန်စီမိုးမောင်မြို့နယ်တွေထဲမေလ17ရက်နဲ့12ရက်နေ့တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးတရက်ကိုနှစ်ကြိမ်ထပ်မံစစ်ကောင်စီတပ်တွေကလေရင်နဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ရွှေကူမြို့နယ်ထဲမှာတော့ရိတ်ခါတွေတည်ဆောင်လာတဲ့စစ်ကောင်စီရဲ့ရေရင်သင်္ဘောတစ်စီးကို KIA ကမေလ17ရက်နေ့မှာပစ်ခတ်ခဲ့ရမှာစစ်ကောင်စီတပ်ဖက်ကထိခိုက်ဒဏ်ရာရရှိတာတွေရှိခဲ့တယ်လို့ရွှေကူဒေသခံတွေကပြောပါတယ်အဲ့ဒီနောက်စစ်ကောင်စီတပ်တွေကရေရင်ပေါ်ကရိတ်ခါတွေကိုမော်တော်ယာဉ်တွေနဲ့တည်ထုတ်ရလမ်းခွလတ်မှာလဲ KIA ကထပ်မံဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်မန်စီရွှေကူမိုးမောင်မြို့နယ်တွေအပြင်မြစ်ကြီးနားနမ့်တီလမ်းကြောင်းတစ်လျှောက်မှာလဲစစ်ကောင်စီရဲ့ရင်နှန်းတွေမကြာခဏဆိုသလိုပြစ်ခတ်မိုင်းခွဲတိုက်ခိုက်ခံနေရတယ်လို့ဒေသခံတွေကပြောပါတယ်
။ထိုင်းနိုင်ငံဘက်မှာယာယီတွားရောက်ခိုလုံနေတဲ့ကရင်စစ်ဘေးရှောင်တွေကိုတင်းပြန်မပို့ဖို့နဲ့လူတိုင်းချင်းစာနာဆောက်ထားမှုအခြေခံမူအရကာကွယ်ပေးဖို့ထိုင်းအာဏာပိုင်တွေကိုတံလွေမြစ်ပြည်သူလူထုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။စစ်ကောင်စီတပ်ကနေလေကြောင်းစိုက်ခိုက်တာကြောင့်တံလွေမြစ်တစ်ဖက်ကဆိုင်းနယ်စပ်ဘက်မှာတွားရောက်ခိုလုံနေတဲ့ကရင်စစ်ကြောင်တွေကိုမြန်မာဘက်ချမ်းမှာအချိန်လေးတည်ငြိမ်မှုရှိနေပြီဆိုပြီးပြန်လည်ပို့ဆောင်ဖို့ထိုင်းအာဏာပိုင်တွေညွှန်ကြားချက်ရှိတဲ့အတွက်အသိပြန်မပို့ဖို့မေလာစီယန်နေ့မှာတံလွေပြည်သူလူစုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာဘက်ချမ်းမှာဒုက္ခသည်တွေအတွက်လုံခြုံရေးဆိုးရွားနေရဆဲဖြစ်တယ်လို့နေမြေတွင်းလေရင်ဘုံကျဲမှုတွေလည်းရှိနေဆဲဖြစ်ပြီးတော့ဒရုန်းနဲ့လည်းစုံစမ်းထောက်လှမ်းတာတွေရှိနေတယ်လို့လည်းကြေညာချက်ထုတ်ပြန်တဲ့စာမှာဖော်ပြထားပါတယ်
ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီကမေလာ9ရက်နေ့ကဖမ်းဆီးပြီးနောက်တေဆုံးသွားခဲ့တဲ့အသက်50ခုနှစ်အရွယ်ပူတလဲလိန်ရဲ့ရုပ်အလောင်းကိုမိရှုတကြိုလိုက်ပြီးလို့စစ်ကောင်စီကမိသားစုဝင်များထံမေလာ12ရက်နေ့ကအကြောင်းပြန်ခဲ့တယ်လို့သိရပါတယ်။ပူတလဲလိန်ဟာဟာခါမြို့နယ်ချောင်းဖက်မှာရှိတဲ့သူ့ရဲ့လက်တော်ထဲမှာရှိနေစဉ်မှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကမေလာ9ရက်
ဒါဟာအချိန်မြင့်မရှိတဲ့ဆွဆွဲပြောဆိုချက်ကဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ဧပြီလကစပြီးတော့ချမ်းပြည်နယ်အတွင်းမြို့ကြီးတော်တော်များများမှာပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်။ချမ်းပြည်နယ်တောင်ပိုင်းမြို့တော်ဆောင်ကြီးမှာခုစလောပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပြီးမေလ17ရက်နေ့ညကတည်တံ့ရဲစခန်းရှိမြို့လေရဲကင်းတွေမှာငါးကျင်းထက်မနည်းပေါက်ကွဲခဲ့တာကြောင့်လမ်း me, museum yuri male, pagwe mudi seta pibwani jang, pagwe mudi pidan, yagwe dren lama jina, lanjarima, yene setari, saja tazivi, lu, ponigo, sisira jang, tirakani dre, kake pin in elu, duga piovare.
Rakhine Pinema type worry machine be met Nanye Gokuma Mimio minus selling up to see a drink at Bowen, Jayo Anima, set as a canary, she needed a dread. Dinne Moya di ma lemmy in Yapia, Sipio Naimam Hopulo, Rakhine Pilon Saya, down to let the Matamaka down when she do regap your barre, Brady down your nega, Jayo abound the sejoma, Mimio my a Bowen, set as a canary, she needed a dread. Lemmy ega bound down a chibi, Dinne ma Sipio who a cake, she need the low. ညဦးမြို့နယ်မှာလည်းလက်အေကထောင်ပေါင်းများစွာမှာစိုက်ပျိုးဖို့အခက်အခဲရှိနေတယ်လို့တိရခန်တွေကပြောပါတယ်ရခိုင်ပြည်မှာမိုင်းနဲ့ဆက်လက်ကြံပစ္စည်းတွေပောက်ကွဲမှုကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း90နီးပါးသေဆုံးခဲ့ပြီးတရားနီးပါးထိခိုက်ဒဏ်ရာရရှိထားတယ်လို့ရခိုင်အရက်ဖက်ဖွဲ့စည်းတွေရဲ့စာရင်းတွေအရသိရပါတယ်
အခုတည်လွားရီဦးဆက်လက်တင်ဆက်ပြီးသွားမှာပါအမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ထဲမှာမွန်နိုင်ငံရေးပါတီကပုံကိုတချို့ပါဝင်နေတဲ့အပေါ်မွန်ပြည်သက်ပါတီအနေနဲ့ကန့်ကွက်ဆရာမရှိသလိုပါတီအနေနဲ့မိမိဒေသအတွင်းစည်းရေးလှုပ်ရှားမှုမရှိစေဖို့နာဆခစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတာလို့လည်းမွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်မိဂလျာမောင်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
လက်ရှိအန်ယူဂျီဆိုရဖွဲ့ထဲမှာလောက်တမဝန်ကြီးနေရာမှာနိုင်သူနာခေါ်နိုင်သုံးဖေကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးနိုင်ကောင်းတော့နဲ့စီမံကိန်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနဒုတိယဝန်ကြီးမင်းစရာဦးစတဲ့မွန်တိုင်းနာကိုစားပြုဝန်ကြီးတွေပါဝင်နေတဲ့အပေါ်မှာကာကွယ်ဆရာအကြောင်းမရှိဘူးလို့မွန်ဖြစ်စ်ပါတီဘိုဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မကြ
ตักมาจ้าดิเบนัสกะอซูยาปอมาจนเราNCA ซาจุซาวด์ซีเซียรีชีนิดีดออันยูจีเนี่ยเฉยๆพูดสรอะเฉยอยู่ยาอู้มาဖြစ်ပါတယ်တစ်ဖက်မှာကျွန်တော်တို့မူဝင်ကြီးပဲအန်ယူဂျီဆွေရဖွဲ့ထဲမှာပါဝင်နေတဲ့ပုံမှာကောင်ဝက်ဆရာတော့မရှိပါဘူးသူတို့ရဲ့နိုင်ငံရေးလုပ်ငန်းစဉ်ယူရချက်တွေကိုသူတို့သဘောဆန္ဒအတိုင်းသူတို့လုပ်ဆောင်နိုင်ပါတယ်အဲ့ဒီပုံမှာကျွန်တော်တို့ကောက်ဝက်ဆရာမရှိပါဘူး
ပြီးခဲ့တဲ့အီဘီလက်ကုန်ပိုင်းကအာနာသိန်းစစ်ကောင်စီနဲ့မွန်ပြည်တိပါတီတို့နေပြည်တော်မှာတည်ဆောင်ဆွေးနွေးခဲ့တာဟာနိုင်ငံရေးကိစ္စတွေမပါဘဲ2020ခုနှစ်ကချုပ်ဆိုခဲ့ကြတဲ့ဘိုင်လက်ထွဲစာချုပ်ပါအပြည့်ရစဲမှုဆိုင်ရာကိစ္စတွေကိုပဲဆွေးနွေးခဲ့တယ်လို့သူကဆက်ပြောပါတယ်။ပြင်ချိဟရိုင်းတော့ဒုတိယစာပို့ရေကြံဝေမှုဟာအဲ့ဒီရေကြံမြန်မာဘုံကြီးကောင်းမှာကျွန်တော်တို့
ကျွန်တော်တို့ကောင်းဆိုထားပါတယ်တစ်ဖက်မှာလည်းစေတန့်ဖူးပြည်ရေးလုပ်ငန်းတွေကိုအကောင်အထည်ဖော်ပေးဖို့ကျွန်တော်တို့ရဲ့ပညာရေးပိုင်းတွေကိုလည်းဆောင်ရွက်ပေးဖို့ပြောဆိုဆွေးနွေးတာနိုင်ငံရေးကိစ္စတွေတော့မပါဘူး
2012年，KNPP都八万人，NUG使用顺利的了。你们南岸人来了东大都，乌丹苏南噶，库鲁江皮话的。南岸路上我阿婆是的嘛，库啊KNU呢，也以为你个在，南边就罗，我们这边的路，别阿别个，喏，KNPP都。 အစီအလေးမှာရေးထူထားတဲ့ပညာနာလည်းနဲ့ကန်ဆက်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ရင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်မှုအဖွဲ့ PPSD နေနဲ့လက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့တနစ်တာကာလအတွင်းမှာနိုင်ငံရေးဆွေးနွေးမှုပြုလုပ်မှာမဟုတ်ပေမဲ့နှစ်ဖက်အပြည့်ရစင်ကြီးဘိုင်လက်ထရယ်လုပ်ငန်းစဉ်တွေကတော့တပွဲချင်းတရားဆွေးနွေးနိုင်တယ်လို့သဘောတူဆုံးဖြတ်ထားပါတယ်ရှင်
စပီရောစီးတင်မှမှုရဲ့ပြင်ထန်ခဲ့တဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီနဲ့မင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကြားအပြစ်ခတ်ရစဲထားတဲ့သဘောတူညီမှုမေလ၁၂ရက်နေ့ကစပြီးပြည့်ပြည့်သွားပြီဖြစ်ပါတယ်အတောင်းဆောင်ကတော့ကိုရောဘတ်ကစုစည်းထားပြီးတော့နမ်ဟောင်ကနေစုစည်းတင်ဆက်ပေးထားပါတယ်အနာသိန်းစစ်ကောင်စီကနေဖမ်းဆီးထားတဲ့မင်းတပ်မြို့ကလူငယ်၅
Pemu, Mishika Jao, Yakin the Bodu Nitade, Apikaya Semu Hapje Dwabilo, Mintamio, Pitu Ocho Ye Apuega, Tawin Shitu Uga, Biovare,
Yambaya Sunitaga, Kuro Tapo to Matimu to Sadonzi Shilomi, Sadonzi to Dwai in Yago, Nasuni Matabu, the Bodu Tarama, Arago, Dubagara, Sasa Sasoni, Putu Pasinu, Lazada, Leago was with him, eh? Yaga Ludamu, dear Lucia, and Ludina, Leago Ludina, and I'll be a baby. Semiani Piana,
စက်ကစက်ခွန်စီအရောက်နေရကြပါတယ်စစ်သားကိုမင်းတပ်မျိုးဖြတ်သွားတယ်ကျွန်တော်ဥပဒေကဒီအင်အားနဲ့ကျွန်တော်တို့မျိုးဖြတ်သွားဖို့လုံးဝဒါကသူတို့ကျွန်တော်တို့တက်တက်သူတို့တမင်ကလာကျွန်တော်တို့အသက်တိုင်းမှာကြရတဲ့အတွက်ဒီလေးရောက်ကိုတော့လှုပ်ပေးမယ်စစ်ကအစီစက်ခွန်စီအရောက်နေရကြဖြတ်သွားမယ်ဆိုတာအပြည့်အဝအကြီးလွန်းတယ်လို့မဖြစ်နိုင်ဘူးဆောင်းနေရာမင်းတပ်မှာတက်ဆိုးတော့ကျွန်တော်ဘယ
ကျွန်တော်တို့ကမင်းတမ်းမြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဆွေးနွေးဖို့ကံလန်ပြီးယာယီအဖြစ်ခတ်ရက်စဲထားခဲ့ကြတာဖြစ်ပါတယ်အခုလိုစစ်ကောင်စီနဲ့မင်းတမ်းမြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကြားသဘောတူညီချက်တွေပြည့်ပြည့်သွားတဲ့အတွက်မင်းတမ်းမြို့မှာအချိန်မရွေးပြစ်ခတ်မှုတွေပြန်နေဖြစ်ပေါ်လာနိုင်တဲ့အလားအလာရှိတယ်လို့မင်းတမ်းမြို့ဒေသခံတအူးကပြောပါတယ်
အခုလက်ရှိမှာလဲမင်းတပ်မျိုးနေပြည်သူတွေအနေနဲ့အိမ်ထဲမှာပဲနေထိုင်ကြဖို့နှစ်ခွန်လေးတပ်စုပေါင်းယုံရဲစခန်းစတဲ့နေရာတွေအနီးအနားမှာသွာလာတာတွေရှောင်ရှားကြဖို့မင်းတပ်မျိုးပြည်သူအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်မန်စီမြို့နယ်မိုးမောင်မြို့နယ်နဲ့ရွှေကူမြို့နယ်အတွင်းကချင်လွတ်လပ်ရေးတပ်မတော်KIA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။ထိုင်းနိုင်ငံဖက်ချားမှရာယီသွားရောက်ခိုးလုံနေတဲ့ကရင်စစ်ဘေးရှောင်းတွေကိုနေရအတင်းပြတ်မပို့ဖို့နဲ့အကာအကွယ်ပေးဖို့ထိုင်းအာဏာပိုင်တွေကိုကရင်အရက်ဖက်ဖွဲ့စည်းပစ်တဲ့တန်လွင်မြက်ပြည်သူလူထုကွန်ရက်ကကြေညာ
င်ဆက်သွားမယ်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
VOA မြန်မာပိုင်းကတင်ဆက်ပေးနေတဲ့ရေဒီယိုအစီအစဉ်တွေ၊အပတ်စဉ်ကဏ္ဍတွေနဲ့ TV အစီအစဉ်တွေကို Facebook နဲ့ YouTube ကနေအလွယ်တကူရှာဖွေရယူနိုင်ပါတယ်။ Facebook နဲ့ YouTube ကရှာဖွေရမ်းဆိုတဲ့နေရာမှာ VOA Bamis လို့ရိုက်ထည့်လိုက်ပြီးအလွယ်တကူရှာနိုင်ပါတယ်။အခုအခါမှာတော့တောက်ကြံနေမနက်ခင်းသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
အနာသိမ့်မှုဆန့်ကျင်ဆန္ဒပြတဲ့သတင်းတင်ပြမှုနဲ့ DVB သတင်းတောက်ကို1300ချလိုက်ချိန်မှာပဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုတော့ပြန်ပြီးလွှတ်ပေးမှာဖြစ်ကြောင်းစစ်အုပ်ချုပ်ရေးကောင်စီကကြေညာနေမှာကြေညာပါတယ် DVB သတင်းဌာနရဲ့ဗကိုးတိုင်းသတင်းတောက်ကိုမင်းညိုဟာမတ်လ3ရက်နေ့ကအဖမ်းခံရတာဖြစ်ပြီးမေလ12ရက်နေ့မှာတော့စစ်ခုံရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်မစ္စတာကီတာဇူမီဟာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပရမဆုံးတရားစွဲဆိုတာခံရတဲ့နိုင်ငံခြားသတင်းတောက်ဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့တရားဝင်နယ်စပ်ဖြတ်ကျော်လာသူတွေကိုထိုင်းစစ်အကကတင်းတင်းကြပ်ကြပ်စောင့်ကြည့်နေချိန်မှာပဲ
ဖျားသုံးစုနဲ့ကတ်နေတဲ့ကန်ချနာဘူရီပြည်နဲ့အပါဝင်နေရာသုံးခုမှာခိုးဝင်လာတယ်။ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးသွားတာပါ။ဒီမနက်အတွက်စီစဉ်ထုတ်လို့ရေမှုကတော့ဒေါက်ခင်မြတ်သက်ဖြစ်ပြီးအတန်မိုင်းအင်ဂျင်နီယာကတော့ဂျင်းမီကုတ်ဖြစ်ပါတယ်။သောတာရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။ VOA က
This program has come to you from the